Welcome to the Voice of America in Burmese.
Mingla nidhi ye sama torashi ni joshin ne nya ba dik na. Yu American dai ne 2018 khu ne Ogula sani ye tinin ni ne manakin season ni go American pi taung su Washington DC nyu ro ga ni. Thermometer 24 40 51 do ga ni dai yai chou lwin ni de lo. BO ye Facebook sa myin na ga ba dai yai tin set pe ni ba dik na. ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်တရနေ့ကိုမနက်ရင်တိုင်းနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။လူမျိုးရေးပေါ်ဒီပဲဒီကနေ့ Washington DC နဲ့အနီးကဗာဂျီးနီးယားတို့မှာဆန္ဒပြပွဲလုပ်ဖို့ရှိနေခြင်းလူမျိုးရေးကွဲခြားမှုကိုပြစ်တင်ရှုတ်ချကြောင်းသမ္မတ Trump ကပြောပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ Bangladesh နိုင်ငံသားရဲ့ဝန်ကြီးဟာစနေနေ့ကရခိုင်ပြည်နယ်မြောက်ပိုင်းကိုသွားပါတယ်။မြန်မာပညာရေးမှာအလွတ်ကျမှအမှန်ရတယ်ဆိုတဲ့စနစ်ကိုပြောင်းရမယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။စစ်ပဆိုင်ရာထောက်ပို့လုပ်ငန်းတွေကိုအာကာသကတဆင့်လှုပ်ဆောင်ဖို့အမေရိကန်ကပြင်ဆင်နေပါတယ
် We think possibility possibly maybe in the next 2 years the train is leaving the station and we're going to be on it
and I'm going to be on the car to send လှုပ်ဆောင်သွားမယ်ဆိုရင်အချိန်တို့အတွင်းကိစ္စတွေပြင်းမြောက်နိုင်ကြောင်းကိုကြိုကြီး Everhart ပြောကြားသွားတာပါဒီအကြောင်းနဲ့အတူဥအောင်ကင်းရဲ့မြန်မာပြည်သုံးသပ်ချက်ဒေါ်လာတန်းရဲ့ EDN အင်္ဂလိပ်သင်ခန်းစာနဲ့အတူနောက်ပိုင်းမှာ VOA ဓာတ်ရိုက်လေလံအစီအစဉ်ကိုလည်းပြန်လည်နားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ်ကလူမျိုးရေးခွဲခြားမှုကိုပြစ်တင်ရှုတ်ချပြီးတော့အားလုံးညီညွတ်ကြဖို့တိုက်တွန်းလိုက်ပါတယ်ကျွန်တော်တို့အားလုံးနိုင်ငံတစ်ခုအဖြစ်စူးစည်းညီညွတ်ကြရပါမယ်လူမျိုးရေးခွဲခြားမှုပုံစံအားလုံးနဲ့အကြမ်းဖက်လူရက်တွေကိုကျွန်တော်ပြစ်တင်ရှုတ်ချပါတယ်အမေရိကန်နိုင်ငံသားအားလုံးငြိမ်းချမ်းပါစေလို့နယူးဂျာစီပြည်နယ်ကသူပိုင်ကောက်ကွင်းမှာအပန်းဖြစ်နေတဲ့သမ္မတထရမ်ကထွတ်တာမှရေးပါတယ်။လူမျိုးရေးအစွန်းရောက်ဝါဒီတွေဒီကနေ့ဝါရှင်တန်ဒီစီနဲ့ဗာဂျီးနီးယားပြည်နယ်တို့မှာစူဝေးဆန္ဒပြကြဖို့ရှိနေချိန်မှာပဲသမ္မတထရမ်ကအဲ့လိုတိုက်တွန်းလိုက်တာပါ။2019ခုနှစ်ဩဂုတ်လ10ရက်နေ့ကဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗီလ်မြို့မှာလူမျိုးရေးဝါဒီဆန္ဒပြသူတွေနဲ့တံပြန်ဆန္ဒပြသူတွေကြားရုံးဝင်းဆန်ခတ်ဖြစ်ပြီးထိခိုက်ဒဏ်ရာရသူအများကြီးရှိခဲ့တယ်လို့ဂါဇီကလူအုပ်ထဲကိုဝင်တိုက်တာကြောင့်အသက်32နှစ်အရွယ်အမျိုးသမီးတဦးလည်းသေဆုံးခဲ့ရပါတယ်။အဲဒီဆန္ဒပြပွဲတစ်နှစ်ပြည့်နှစ်ပတ်လည်နေ့မှာဆန္ဒပြပွဲတွေထပ်လုပ်ဖို့စီစဉ်ထားကြတာပါ။ Washington DC မြို့တော်သမရအင်ဂျီတော်ရှိကဂါလန်နဲ့တစ်ဖက်ချမ်းမှာရှိတဲ့ Lafayette ပန်းချံမှာလုပ်မဲ့ဆန္ဒပြပွဲအတွက်ချိုးတင်ပြင်ဆင်နေနေတဲ့အရေးပေါ်လှုပ်ဆောင်ပွဲရာတွေကိုအချိန်မြင့်လုပ်ဖို့အမိန့်တရားကိုလက်မှတ်ထိုးထုတ်ပြန်ထားတယ်လို့ Washington မြို့တော်ဘုံ Memorial Bowser ကကြာတာပြည်နေ့မှာပြောပါရတယ်။အဲဒီပန်းချံတွင်တဲ့အနီးအနားကနေရာတွေမှာပါတံပြန်ဆန္ဒပြပွဲတွေလုပ်ဖို့ခွင့်တောင်းထားတာကိုလည်းခွင့်ပြုထားပါတယ်။ဝါရှင်တန်မြို့တော်အပြင်ပဲဗာဂျီးနီးယားပြည်နယ်မြောက်ပိုင်းကရှာလော့စ်ဗီလ်မြို့နယ်ပြည်နယ်ရင်းနေရာတချို့မှာပြည်နယ်ဥက္ကဋ္ဌရေးမှူး Ralph Northman နဲ့ရှာလော့စ်ဗီလ်မြို့တာဝန်ရှိသူတွေကအရေးပေါ်အခြေအနေကြေညာထားပါတယ်။ရုံးဝန်ဆောင်ကအခြေအနေတွေဖြစ်လာရင်ထိမ့်သိမ့်ဖို့ဗာဂျီးနီးယားပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ကိုအသုံးပြုနိုင်ဖို့အပအဝင်တခြားလုံဆောင်ပွင့်နီလန်းတွေကိုအလင်းမြန်စုစည်းနိုင်ဖို့ဥက္ကဋ္ဌရေးဆိုင်ရာနီလန်းတစ်ခုအဖြစ်အရေးပေါ်အခြေအနေကြေညာရတာဖြစ်တယ်လို့ပြည်နယ်ဥက္ကဋ္ဌရေးမှူး Northman ကပြောပါတယ်။
American ပြည်ထောင်စုအနောက်မြောက် Washington ပြည်နယ်ရဲ့မြို့တော် Seattle နားမှာတောက်ကြနေနှောင်းပိုင်းကခီးတဲ့တင်လင်းခိုးယူမောင်းနှင်ပြတ်ကျခဲ့မှုကိုပြည်ထောင်စုစုံစမ်းရေးစစ်ဆေးရေးဘူရို FBI အရာရှိတွေကစနေနေ့ကစတင်စစ်ဆေးနေပါပြီ American ပြည်ထောင်စုတည်ယူပို့ဆောင်ရေးလုံခြုံမှုအဖွဲ့က Debra Eckroot ကလည်းသူတို့အဖွဲ့အနေနဲ့ FBI ရဲ့စုံစမ်းစစ်ဆေးမှုကိုပူးပေါင်းဆောင်ရွက်နေကြောင်းသတင်းထောက်တွေကိုပြောပါတယ်။လေရင်အပြည့်စည်းရဲ့စောပိုင်းအထောက်အထားတွေပြုစုဖို့လေရင်ပြတ်တမ်းမှုမှတ်တမ်းတင်ဆက်နဲ့မပြည့်စည်းပဲကျန်နေတဲ့အစိတ်အပိုင်းတွေကိုရှာဖွေဖို့စတာတွေမှာ FBI ကိုအကူအညီပေးနေတယ်လို့သူကပြောပါတယ်။အသက်29နှစ်အရွယ် Horizon လေကြောင်းလိုင်းစက်ပြင်ဝန်ထမ်းတဦးဟာခီးတဲ့တွေနဲ့လေရင်ဝန်ထမ်းတွေမပါတဲ့ကုမ္ပဏီပိုင်လေရင်ကိုခိုးယူပြီးစတန့်တွင်မောင်းနေရာကနေလေရင်ပြတ်ကျပြီးတေဆုံးခဲ့တာပါသူဟာ Horizon လေကြောင်းလိုင်းက Q400 ပန်ကာနှလုံးတက်လေရင်ကို Seattle Tacoma နိုင်ငံကလေစိတ်ကနေခိုးယူမောင်းနှင်ခဲ့ပြီးတဲ့နောက်လူနေကျဲပါတဲ့ Kitron ကျွန်းပေါ်ပြတ်ကျခဲ့တာဖြစ်တယ်လို့ POSKI ရဲဌာနတွေရဲ့Twitter အကောင့်မှာရေးသားထားပါတယ်ဒီဖြစ်ပျက်ဟာကိုလှုပ်ကြံမှုဖြစ်တယ်လို့လည်းခရိုင်ရဲအရာရှိကပြောပါတယ်လေရီခိုးမောင်းသူရဲ့အမည်ဟာ Richard Russell ဖြစ်ကြောင်း AP နဲ့ The Seattle Times သတင်းတွေမှာဖော်ပြထားပါတယ်လေကြောင်းထိန်းသိမ်းရေးတာဝန်ရှိသူတွေကသူ့ကိုမြေပြင်ကိုပြန်ပြီးဆင်းသက်ဖို့ပြောဆိုနေတဲ့တွေကိုအတန်ဖက်ဆက်ကနေကြားခဲ့ရတယ်လို့လေရီခိုးမောင်းသူဘက်ကလည်းသူဟာအခက်အခဲတွေကိုရင်ဆိုင်နေရသူဖြစ်တယ်လို့ပြန်ပြီးပြောဆိုတဲ့တွေကြားခဲ့ရတယ်လို့ဆိုပါတယ်ရှင်
ပါကစ္စတန်နောက်တောင်ပိုင်းမှာစနေနေ့ကဒေကန်ဘုံခွဲမှုတစ်ခုကြောင့်တရုတ်အင်ဂျင်နီယာ၃ဦးအပါအဝင်လူ၆ယောက်ထဲမှနေတန်းရသွားပါတယ်။ဒီလိုနိုင်ငံနဲ့နေဆက်ပါကစ္စတန်မြောက်ပိုင်းဒေသတစ်ခုမှာတော့ဘယ်သူဘယ်ဝါမှမသိသူတွေရဲ့တိုက်ခိုက်မှုအတူတစ်ခုအတွင်းရဲတပ်ဖွဲ့ဝင်၃ဦးသေဆုံးသွားပါတယ်။ဗီဒီမင်းဖြစ်နေတဲ့ဘလူချစ်စတန်ပြည်နယ်ဒေဝဘန်ဒင်းမြို့အပြင်ဘယ်လီနာမှာတပ်ထုတင်းစီမံကိန်းလုပ်ငန်းခွင်ကနေပြန်လာတဲ့တရုတ်လူထုမှအဖွဲ့တစ်ဖွဲ့စီးလာတဲ့ပစကားနီးဖောက်ခွဲပစ္စည်းတွေအပြည့်တင်လာတဲ့ကားကိုဒေကန်ဘုံခွဲသူကဖောက်ခွဲလိုက်တာလို့ပြည်နယ်တာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။ဒဏ်ရာရသူတွေထဲမှာပတ်စကားရှင်မောင်းတဲ့ဒေတာတွင်ပြည်သူစစ်တပ်ဖွဲ့ဝင်တို့လည်းပါပါတယ်။ဒဏ်ရာရတဲ့ကဘယ်သူမှအသက်အန္တရာယ်ဆိုရင်ဆရာမရှိပဲသူတို့အားလုံးရဲ့အခြေအနေတည်ငြိမ်နေပြီလို့ဒေတာတွင်တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ဘာလူချစ်စတန်လက်မြောက်ရေးတပ်ဖွဲ့ BLA တခြားခွဋ်ထွေဝါဒီအဖွဲ့ကကြေညာပါတယ်။ဒီလိုနိုင်ငံကသူတို့နိုင်ငံသားတွေတိုက်ခိုက်ခံရတဲ့အပေါ်ပြစ်တင်ရှုတ်ချပြီးဒီဖြစ်ရပ်ကိုသက်ဆိုင်ရာပါကစ္စတန်ဌာနဆိုင်ရာတွေကစုံစမ်းစစ်ဆေးပြီးပန်ကြားထားပါတယ်။အာဖဂန်နစ္စတန်အီရန်နိုင်ငံတွင်းနဲ့ဆက်ရှင်တိဆိုင်နေတဲ့ချာဂီးခေမှာရှိတဲ့ Sindek ဂျေးနဲ့ရွှေတပ်ထုတွင်းလို့ခေါ်တဲ့တပ်ထုတွင်းတွေကိုတရုတ်တပ်ထုကော်ပိုရေးရှင်း MCC ကိုပါကစ္စတန်နိုင်ငံကအငှားလုပိုင်ခွင့်ချပေးထားတာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းဂျီဟာဇနီမြို့မှာစနေနေ့ကတာလီဘန်တပုံတွေနဲ့အာဖဂန်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီမတိုင်ခင်တောက်ကြနေ့ကတာလီဘန်တွေဟာဂျီဟာဇနီမြို့ကိုအကြိမ်ပေါင်းများစွာတိုက်ခိုက်ခဲ့တာပါ။တောက်ကြနေ့အစောပိုင်းကတည်းကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လုံခြုံရေးတပ်သားအနည်းဆုံး25ဦးသေဆုံးဒဏ်ရာရခဲ့ပြီးတာလီဘန်တပုံတွေဘက်ကတော့အယောက်150ထဲမနည်းသေဆုံးဒဏ်ရာရခဲ့တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်နာဂျစ်ဒါနစ်ကပြောပါရယ်တင်းတန်တဲ့တိုက်ခိုက်မှုတွေကြောင့်ဒေသခံသတင်းတော်တအူးလည်းသိဆုံးခဲ့ပါတယ်။လက်ရှိအရက်သားတွေတဲ့တိုက်ဆုံတဲ့အရေးအတွက်ဒါမှမဟုတ်ဒဏ်ရာရသူအရေးအတွက်အတိအကျမသိရသေးပါဘူး။မြို့ပေါ်မှာတိုက်ပွဲတွေဆက်ပြီးဖြစ်နေပေမဲ့အခြေအနေတွေကိုထိန်းချုပ်ထားနိုင်မည်ဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။တာလီဘန်တွေဘက်ကတော့မြို့အစိတ်ပိုင်းနေရာတွေကိုသူတို့သိမ်းပိုက်ထားနိုင်ပြီးဒေသအာဏာပိုင်အရာရှိတွေကိုလည်းတပ်ပစ်ခဲ့တယ်လို့ဆိုပါတယ်။တာလီဘန်တွေထုတ်ပြန်တဲ့သတင်းကြေညာချက်မှာလဲလက်နက်ကြီးလက်နက်ငယ်တွေနဲ့ခဲယမ်းမီးကျောက်တွေအပါအဝင်ဒါဇင်နဲ့ချီတန်ချက်ကကားတွေကိုသိမ်းယူထားကြောင်းဖော်ပြထားပါတယ်။တာလီဘန်တပုံတွေဟာဂျီဟာဇနီမြို့မှာရှိတဲ့ဗဟိုအကျဉ်းတောင်ကိုဖွင့်ပေးလိုက်ပြီးအဲ့ဒီမှာရှိတဲ့တာလီဘန်အကျဉ်းသားအားလုံးကိုလည်းလွတ်ပေးခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဖိုမီတာ40 kHz 9683ညတိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီကနေ့တနင်္ဂနွေနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာလေးရချာခီးစင်နဲ့ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးအဘူဟက်ဆန်မာဟုတ်အာလီဟာစနေနေ့ကရခိုင်ပြည်နယ်မြောက်ပိုင်းကိုသွားပြီးမြန်မာအစိုးရကတည်ဆောက်နေတဲ့ဒုက္ခတွေပြန်လည်လက်ခံရေးစခန်းနဲ့ဂျားစခန်းတွေကိုသွားကြည့်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးနဲ့အဖွဲ့ဟာမောင်တောနယ်ဆက်တောင်ပြိုလက်ဝဲလက်ခံရေးစခန်းညနိုင်ငံနေဆက်ဆန်စီယိုနှခုအကြမြန်မာပိုင်းနဲ့ပေါ်မှာဆောက်အုံတွေဆောက်လုံနေထိုင်နေတဲ့အချိန်ဒီငခုရလက်ခံရေးစခန်းလှဖိုးခေါင်ဂျားစခန်းရွှေစားကြီးရွာအုပ်စုအောင်ပလကြီးရွာပန်တော်ပြင်ကိုင်းကြီးမြို့ကြီးဝါရီကိုတွားရောက်ကြည့်ရှုတယ်လို့ပြန်ကြားရေးဝန်ကြီးဌာနသတင်းတပုတ်မှာဖော်ပြထားပါတယ်။ဩဂုတ်လ10ရက်နေ့တုန်းကတော့ဝန်ကြီးရလီဦးဆောင်တဲ့အဖွဲ့နဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့အဖွဲ့တို့နေပြည်တော်မှာဆွေးနွေးကြပြီးအချက်ရှိချက်ပါသဘောတူညီချက်တည်းရတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။အဲဒီချက်တွေထဲမှာနေရက်ဆုံးခွာသွားသူတွေကိုယ်သဘောဆန္ဒလျောက်လုံခြုံစိတ်ချစွာနဲ့ဂုဏ်သိက္ခာရှိစွာနေရက်ပြန်နိုင်ရေးဆောင်ရွက်ဖို့နဲ့တနိုင်ငံဝန်ကြီးတွေကြောင်းတိုက်ရိုက်ဆက်သွယ်နိုင်တဲ့ hotline တစ်ခုထူထောင်ထားတဲ့အချက်လည်းပေါ်ဝင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေထိုင်နေတဲ့မြန်မာနိုင်ငံကဖျက်ပြေးသွားတဲ့ဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်လည်ရွှေ့ပြောင်းပို့ဆောင်ရေးလုပ်ငန်းကိုနှစ်နှစ်အတွင်းပြည်အောင်လုပ်ဖို့ဒီနှစ်ဆန်းပိုင်းကပဲနှစ်နိုင်ငံကြားမှာသဘောတူထားပါတယ်
။မြန်မာနိုင်ငံမှာအလွတ်ကျပ်ပညာရေးစနစ်ကိုပြောင်းလဲပြီးကိုယ်ပိုင်အတွေးခေါ်နဲ့လေ့လာသင်ယူတဲ့စနစ်မျိုးကိုပြုစုပျိုးထောင်ရမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။မနေ့ကမန္တလေးမြို့မှာကျင်းပတဲ့လူငယ်ဘတ်ဆုံဖွံ့ဖြိုးရေးပွဲတော်ကိုတက်ရောက်လာတဲ့ဒေါအောင်ဆန်းစုကြည်ကလူငယ်များနဲ့စာပေစကားဝိုင်းမှာအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအလွတ်ကျပ်မှတ်မှအမှတ်ရတယ်ဆိုတဲ့စနစ်ကိုပြောင်းရမှာဖြစ်ပြီးကို့အတွေးခေါ်ကို ကို၃ပိုင်ခွင့်ပေးတဲ့စနစ်မျိုးကိုပြုစုပျိုးထောင်ရမှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကဆိုပါတယ်။ဒါအပြင်စာအုပ်စာပေချစ်မြတ်လို့ပြီးစိတ်ပိုင်းဆိုင်ရာတိုးတက်အောင်တည်ဆောက်ဖို့အတွက်စာများများဖတ်ကြဖို့လူငယ်တွေကိုတိုက်တွန်းသွားပါတယ်။သူ့အစိုးရလက်ထက်မှာမြန်မာနိုင်ငံရဲ့လူအချက်အရာအသက်မွေးဝမ်းကြောင်းပညာကြောင်းတွေကိုလည်းအားပေးသွားဖို့ရှိတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။တစ်ချိန်တည်းမှာပဲတက္ကသိုလ်ပညာရေးကိုအဆင့်မြင့်တဲ့နေရာမှာသူ့တေသနာလုပ်တာတွေကိုလည်းအားပေးဖို့လိုအပ်တယ်လို့ဆိုပါတယ်။မန္တလေးတက္ကသိုလ်ပွဲနှင်းသဘင်ခန်းမမှာကျင်းပခဲ့တဲ့လူငယ်များနဲ့စာပေစကားဝိုင်းမှာဒေါက်ဆန်းစုကြည်နဲ့အတူဘာသာရက်နယ်ပယ်ပေါင်းစုံကတက္ကသိုလ်ကျောင်းသူကျောင်းသားပေါင်းအယောက်20ပါဝင်ပြောဆိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာလက်ရှိမန္တလေးတိုင်းခီးစင်မတိုင်ခင်မကွေးတိုင်းကိုလည်းတွားရောက်ခဲ့ပြီးပခုတ်ကူမြို့မှာဒေသခံပြည်သူတွေနဲ့စကားဝိုင်းကိုလည်းပြုလုပ်ခဲ့ပါတယ်ရှင်
။အင်္ဂလန်ပရီးမီးယားလိဘောလုံးပြိုင်ပွဲတွေကိုအော်ဂူလာ17ရက်စနေနေ့ကစတင်ရှင်းပြကစားကြတာမှာManchester United ကLeicester City ကိုအိမ်ခွင့်မှာ2ဂိုးတကူ၊ Spurs က Newcastle ကိုအဝေးခွင့်မှာ2ဂိုးတကူ၊ Chelsea က Huddersfield ကိုအဝေးခွင့်မှာ3ဂိုးကိုမရှိ၊ Bournemouth က Cardiff City ကိုအိမ်ခွင့်မှာ2ဂိုးကိုမရှိ၊ Watford က Brighton ကိုအိမ်ခွင့်မှာ2ဂိုးကိုမရှိ၊ Crystal Palace က Fulham ကိုအဝေးခွင့်မှာ2ဂိုးကိုမရှိနဲ့အတိအကျအနိုင်ရသွားပါတယ်။ Wolves နဲ့ Everton တို့ပွဲမှာတော့တစ်ဖက်2ဂိုးစီနဲ့တည်ကြပါတယ်။တနင်္ဂနွေနေ့ပွဲစဉ်တွေဖြစ် Southampton နဲ့ Burnley, Liverpool နဲ့ West Ham, Arsenal နဲ့ပြီးခဲ့တဲ့ပြိုင်ပွဲရာသီချန်ပီယံ Man City အသင်းတို့ရှင်းပြကစားကြမှာဖြစ်ပါတယ်။
American ပြည်ထောင်စု California ပြည်နယ်တောင်ပိုင်းမှာတနင်္လာနေ့ကစတင်ခဲ့တဲ့ Tommy လောင်ကျွမ်းမှုဟာ85 studio kilometer ထိရောက်ရှိခဲ့ပြီးစနေနေ့က Holy Jim Canyon လူနေအိမ်ခြေအရက်ဖက်နာရောက်လာတဲ့မိတောင်မိညွန့်တွေကိုတော့မိသက်သမားတွေကစူးစမ်းပြီးငိမ့်သက်ခဲ့ကြပါတယ်။ El Señor Yegan Data တဝိုက်နဲ့ Cleveland Data တဝိုက်ကလူနေအိမ်တွေအပေါ်မှာကောင်းငင်ကနေလေရင်ပြန်တန်းပြီးဆေးဖြန့်ငိမ့်သက်မှုတွေလည်းပြုလုပ်ခဲ့ကြပါတယ်။လက်ရှိမှာအဲ့ဒီဒေတာကလူပေါင်း 2,000 လောက်ကိုဒေးလိုရာကိုပြောင်းရွှေ့ပေးခဲ့ပါတယ်။ American ပြည်ထောင်စု California တောင်ပိုင်းမှာ Holy လို့နာမည်ပေးထားတဲ့ Tommy ဟာလူတွေအိမ်တွေနားအင်မတန်နီးကပ်လာတဲ့အတွက်ပြည်နယ် HQ အုပ်ချုပ်ရေးမှူး Jerry Brown က Orange နဲ့ Riverside မြို့နယ်တွေမှာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပါတယ်ရှင်။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မန်းအင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါ။အခုတော့နိုင်ငံတကာသတင်းစွာတပုတ်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါလေ။စစ်ဘက်ထောက်ပံ့ပို့ဆောင်ရေးလုပ်ငန်းကိုအာကသကတဆင့်လုပ်တော့မယ်လို့ပြောရင်သိပ်ပံ့ဝတ္ထုဆန်နေမလားလို့ထင်စရာဖြစ်ပါလေ။ဒါပေမဲ့စီပြန်ဖြည့်တာနဲ့စည်ရင်အားပြန်လည်ဖြည့်တင်းရေးကိုကမ္ဘာအပြင်ဘက်ကနေဖြတ်ပြီးလုံဆောင်မှုကိစ္စမကြခင်မှာဖြစ်လာနိုင်ခြေရှိတယ်လို့အမေရိကန်စစ်ဘက်ကမ္ဘာတဝန်းလေကြောင်းတည်ယူပို့ဆောင်ရေးဆိုင်ရာအကြီးအကဲဗိုလ်ချုပ်ကြီးကပြောပါတယ်ပန်ဒဂွန်စစ်ဌာနချုပ်ကနေခါလာဘတ်ပေးဖို့တဲ့သတင်းလွှာကိုတော့ကိုကျော်ကျော်သိန်းကပြောပြမှာပ
ါစီတင်ကုန်တင်လေရင်ပြန်တွေလိုမျိုးရှင်တွေဟာလောင်စာစီလူနဲ့ကရိယာတွေကိုခရီးဝေးကိုတည်ပို့ဖို့အတွက်စစ်ဘက်ရဲ့အမြန်ဆုံးနည်းလမ်းမှာဒါပေမဲ့အာဂါဒါကိုဖျက်သွားမဲ့ပိုကောင်းတဲ့နည်းတစ်ခုရှိလာနိုင်တယ်လို့အဲ့ဒီလုပ်ငန်းတွေကိုကြီးကြပ်တဲ့ဗိုလ်ချုပ်ကြီး Colden Everhart က VOE ကိုပြောပါတယ
် If I can resupply from space I can go across the globe in about 30 minutes and if I can get the cost
အကသာကနေဖြစ်တင်နိုင်ရင်ကမ္ဘာတစ်ဝန်းကိုမိနစ်30လောက်နဲ့ရောက်နိုင်ပါတယ်ဒီကိစ္စကျွန်တော်ဆက်လုပ်နိုင်မယ်ဆိုရင်ဒါဟာတိုးတက်မှုရအောင်တကယ်လုပ်နိုင်မယ်နောက်တစ်ဆင့်လို့ကျွန်တော်တကယ်ပဲယူကြည့်ပါတယ်ဒီလုပ်ငန်းကဏ္ဍတစ်ခုလုံးကလည်းဒီလိုပဲယူဆတာပါဒါဆိုရင်စစ်ပွဲအမြန်နှုံးလို့ခေါ်တဲ့အတိုင်းကျွန်တော်လုံနိုင်မှာပါ
။အာကာသဖြတ်ပြီးတည်ယူပို့ဆောင်ရေးဟာထင်သလောက်အလန်းဝေးတဲ့ကိစ္စတော့မဟုတ်ပါဘူး။တကယ်ကြတော့သူနဲ့လက်တွဲလုပ်ဖို့ဗိုလ်ချုပ်ကြီး Everhart မျှော်လင့်ထားတဲ့ကုမ္ပဏီတွေကဒီလိုလုံနိုင်ဖို့စူးစမ်းနေကြပြီဖြစ်တယ်လို့စီးပွားပြည့်အာကာသလုပ်ငန်းဖက်ဒရေးရှင်းရဲ့ဥက္ကဋ္ဌ Eric Stormer ကပြောပါတယ
်။ SpaceX is one of them. I know there's foreign ventures that are looking at this as well.even you know companies
ဒီမှာ SpaceX ပါပါတယ်။ဒီလုပ်ငန်းကိုစိတ်ဝင်စားကြတဲ့ပြည်ပကုမ္ပဏီတွေရှိသလို Dream Chaser အာကာသယာဉ်ရှိရဲ့ Sierra Nevada လို့ကုမ္ပဏီမျိုးတွေတောင်ပါပါတယ်။ဒါကအမေရိကန်အစိုးရအတွက်တိတ်ကိုကြီးမားတဲ့မဟာဗျူဟာအာသာချက်ဖြစ်စေနိုင်ပါတယ်
။ဒါပေမဲ့လည်းဒီအာသာချက်အတွက်ကုန်ကြစရာကတော့မတန်တဆကိုများမှာပါ။အာကာသကိုအသုံးပြုရမယ့်လိုအပ်ချက်ဟာကုန်ကြစရာထက်အများကြီးပိုများဖို့လိုတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။အရေးအကြီးဆုံးလုပ်ငန်းတွေအတွက်သာအသုံးအနှုန်းမျိုးဖြစ်နိုင်မယ်လို့မဟာဗျူဟာနဲ့နိုင်ငံတကာရေးရလိလာရေးအဖွဲ့ CSIS က Todd Harrison ကပြောပါတယ်
For example, the incident that happened in Benghazi, Libya. Imagine if we had been in
Benghazi, Libya, လို့မျိုးပေါ့အဲ့ဒီတော့ငါတန်ဖွဲ့အဆောက်အုံကိုတိုက်ခိုက်ခံရပြီလို့သိရတာကနေ45မိနစ်အတွင်းစီးတပ်ဖွဲ့တစ်ဖွဲ့ကိုအဲ့ဒီနေရာပို့နိုင်ခဲ့မယ်ဆိုရင်အခြေအနေကကွာခြားသွားနိုင်ပါတယ
်။အာဂါဒါဖြတ်ထောက်ပံ့ပို့ဆောင်ရေးဟာအနည်းဆုံး10မိနစ်အတွင်းတော့ဖြစ်အောင်မှာမဟုတ်ဘူးလို့ Harrison ကပြောပါတယ်။ဒါပေမဲ့ဗိုလ်ချုပ်ကြီး Everhart ကတော့မကြခင်မှာအဆင်သင့်ဖြစ်နိုင်နေဆိုပြီးဒီလုပ်ငန်းကဏ္ဍကြွမ်းကျင်သူတွေကသူ့ကိုပြောတယ်လို့ဆိုပါတယ်
။ And he said, we think possibility, possibly, maybe in the next 2 years. The train is leaving the station.
သူ့ပြောတာကဖြစ်နိုင်ကြီးအဖြစ်ဖြစ်နိုင်ကြီးအဖြစ်ပြောတာနော်။နောက်နှစ်နှစ်အတွင်းဖြစ်နိုင်ကြီးရှိတယ်လို့ထင်ပါတယ်။လုပ်ငန်းကစတင်နေပြီဖြစ်ပြီးတော့ကျွန်တော်ဆက်လုပ်သွားမှာပါ။ကျွန်တော်ကနောက်ကနေထိုင်ကြည့်နေမှာမဟုတ်ဘဲစီတန်းကဥဆောင်လို့သွားမှာပါ
။အနာဂတ်စစ်ဖက်တယူပို့ဆောင်ရေးမှာအာဂါဒါဖြတ်ဖြစ်တင်းရေးဆိုတာတကယ်ဖြစ်လာဖို့အစိုးရကိုတင်ပြမယ်အဆိုပြုချက်တွေသူ့အဖွဲ့ကရေးနေပြီလို့ဗိုလ်ချုပ်ကြီး Everhart ကပြောပါတယ်ခင်ဗျာ
ကိုကျကျော်သိန်းပြောပြသွားတာဖြစ်ပါတယ်အခုတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်တော့မှာပါအရင်ဦးဆုံးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်မြန်မာတရားရုံးကကြားနာမှုတွေကိုလေ့လာတဲ့အခါမှာတရားမျှတမှုကင်းမဲ့နေတာကိုတွေ့ရတဲ့အကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ်
မြမတရားစီရင်စစ်ဘက်မှာမြို့နယ်ခရိုင်တရားလွတ်တော်နဲ့တရားလွတ်တော်ကျောင်းစသဖြင့်အဆင့်၄၀ရှိပါတယ်မြို့နယ်တရားရုံး330ခရိုင်တရားရုံး82ရုံးတရားလွတ်တော်14ခုနဲ့တရားလွတ်တော်ကျောင်းတစ်ခုရှိပါတယ်အများဆုံး1900နဲ့တော့မဟုတ်1300ချမှတ်နိုင်တဲ့ပြည်မှုကိုမြို့နယ်တရားရုံးကကြားနာစစ်ဆေးပြီးဒီတဲ့ပုံပြီးပြင်ကန်ကြီးလေးတဲ့အမှုတွေကိုတော့ခရိုင်တရားသူကြီးကစစ်ဆေးပါတယ်။အများအားဖြင့်ဥပဒေအရာရှိသို့မဟုတ်တရားစွဲဆိုရေးအရာရှိကပြစ်မှုတွေကိုတရားစွဲလို့ရှိပါတယ်။ဒါပေမဲ့တိုင်တန်းသူတွေလိုပါလဲရှင့်နေငါးပိုင်ခွင့်ရှိပါတယ်။တရားသူကြီးတွေရဲ့လုပ်ပုံခံပုံမှာတရားမျှတမှုတမတမရှိမှုဓမ္မဒိဋ္ဌံကျမ်းမှုစတာတွေရှိမရှိဆက်စစ်လေ့လာဖို့အတွက်အင်္ဂလန်အခြေစိုက် Justice Based Approach ဟာမြန်မာရှိနေတဲ့အုပ်ကိုငြိမ်းယမ်းပြီးကွင်းစင်းလေးလာစီပါပဲလေးလာသူရှိနေသေးတာရန်ကုန်တိုင်းဒေသကြီးတွေကမြို့နယ်နဲ့ခရိုင်တရားရုံးတွေမှာကြားနာမှုတစ်ထောင်ကျော်ကို2016ကလေးလာစားစစ်ပါတယ်တရားစွဲခံရသူဟာအခွင့်အရေးဆုံးရှုံးပြီးတရားရေးဝန်ထမ်းနဲ့ရဲအဖွဲ့ဝင်တွေမတရားလုပ်တာကိုငြိမ်ခံနေရပါတယ်တရားရုံးဟာသက်ဆိုင်ရာဝန်ထမ်းတွေရဲ့ဝေရှာရာဌာနလိုဖြစ်နေတာတွေ့ရပါတယ်
နိုင်ငံကဥပဒေအရပြစ်မှုဆွဆွဲခံရသူမှာခုခံခြေပပိုင်ခွင့်ရှိပါတယ်။ဒီအခွင့်အရေးထဲမှာရှေ့နေငှားပိုင်ခွင့်လည်းပါဝင်ပြီးမငှားနိုင်သူကိုအစိုးရကရှေ့နေငှားပြီးပံ့ပိုးရပါတယ်။2008ရဲ့အခြေခံဥပဒေမှာလည်းခုခံခြေပခွင့်ကိုအတိမတ်ပြုထားပါတယ်။ဒါပေမဲ့အမှုပေါင်း155မှုမှာ90ရာခိုင်နှုန်းဟာတရားစွဲခံရသူတွေဟာအစိုးရဘက်မှဥပဒေအကျိုးဆောင်သို့မဟုတ်ရှေ့နေမရှိကြပါဘူး။တရားလိုဘက်ကဥပဒေအရာရှိကရှောက်ထားချက်တင်ပြပြီးတဲ့နောက်ပိုင်းမှသာတရားစွဲခံရသူဟာရှေ့နေရလိမ့်ရှိပါတယ်။ဥပမာကြားနာမှုမစခင်3ရက်အလိုလောက်မှတရားစွဲခံရသူကိုရှေ့နေငှားပေးတာမျိုးဖြစ်ပါတယ်။ဒီကြားရဲ့တရားစွဲခံရသူရှေ့နေမရနိုင်အောင်အာဏာပိုင်ဘက်ကအထူးသဖြင့်ရဲကအတားအဆီးအခက်ခဲတွေလုပ်တာတွေ့ရပါတယ်။တရားစွဲခံရသူဘက်ကလိုက်တဲ့ရှေ့နေဟာတရားသူကြီးညွန်ညင်မှစိုးရင်လို့တရားရုံးမှာလုတ်တင်တာမလို့ပဲတာဝန်ပြက်ကွက်တာတွေရှိပါတယ
်ချုံနောင်ခံရစင်မှာမတော်မတရားအလုပ်ခံရတွေကိုတရားရုံးမှာတင်ပြဖို့တွတ်ဆုံနေကြပါတယ်တရားသူကြီးနဲ့ရေရှည်ဆက်ဆံရမှာဖြစ်လို့တရားသူကြီးစိတ်ဆိုးမဲ့ကိစ္စတွေကိုတရားစွဲခံရသူရဲ့ရှေ့နေကမလုပ်ချင်ဘူးလို့ဆိုပါတယ်တပ်တွေခေါ်ဖို့ရှေ့နေကတောင်းဆိုတာကိုတရားသူကြီးကလက်မခံလို့အဆိုးကိုရုတ်သိမ်းလိုက်ရတာလည်းရှိပါတယ်တရားစွဲခံရသူဘက်ကလိုက်တဲ့ရှေ့နေကိုမြန်မြန်လုပ်ဖို့တရားသူကြီးကဖိအားပေးတာမျိုးတွေရှိပါမယ်။တရားစွဲခံရသူဘက်ကိုခုခံပြင်ဆင်ဖို့အချိန်အလုံးလောက်မပေးနိုင်တာမြမတရားစီရင်ရေးရဲ့အဓိကချုပ်ရင်းချက်တစ်ခုဖြစ်ပါလေ။လိုအပ်တဲ့စာရွက်စာတမ်းရဖို့အတွက်တရားဝင်အဖို့ခအပြင်လက်ဖက်ရည်ဖို့လည်းအမြဲပေးရပါမယ်
။လေ့လာတဲ့အမှု50ရာခိုင်နှုန်းကျော်မှာတရားစွဲခံရသူနဲ့သူရှေ့နေဟာတီကြလွလတ်စွာတွေးဆုံဆွေးနွေးခွင့်မရကြတာတွေ့ရပါတယ်။ရှင်းနေတဲ့နှစ်ဦးချင်းတွေးဆုံနိုင်တဲ့နေရာမရှိပါဘူး။တ တရားခွင်ကိုဂရုမစိုက်တဲ့တရားသူကြီးတွေလည်းယုံလိလသူတွေကတွေးကြရပါတယ်အမှုစစ်နေတော့မှအပြင်လူနဲ့စကားပြောတဲ့တရားသူကြီးအမှုကြားနာနေတော့တယ်လီဖုန်းပြောတဲ့တရားသူကြီးအိပ်ပျော်သွားတဲ့တရားသူကြီးစားတဲ့အကျင့်ပြတ်မှုတွေအကြောင်းလည်းဖော်ပြပါတယ်တရားစွဲခံရသူကိုခြေပောက်ခွင့်မပေးဘဲပြစ်ဒဏ်ခံရမှတေချာလို့ဝန်ခံလိုက်တာပိုကောင်းတယ်လို့အကြံပေးတဲ့တရားသူကြီးလည်းရှိပါတယ်တရားရုံးတစ်ခုထဲမှာရာဇဝတ်မှုတမှုနဲ့တရားမမှုနှမှုစုစုပေါင်းသုံးမှုကိုတပြိုင်တည်းကြားနာတဲ့တရားသူကြီးလည်းရှိပါတယ်ဒီလိုလူမျိုးကိုနံပယ်ပါဖော်ထုတ်ဖို့လိုအပ်ပါတယ
်တရားစီရင်အစဉ်တိုင်းမှာလက်ပေးရတာဟာပုံမှန်လူရုံးလုံးစင်လူဖြစ်နေပါပြီအမကလည်းလှုပ်ပေးဖို့အတွက်တရားသူကြီးကိုရောဥပဒေအရာရှိကိုရောငွေချေးပြီးရောပတ်တာရပါတယ်တရားရုံးစီရင်တွေကိုလက်ပေးရတာဟာတရားစွဲခံရတဲ့ရဲ့ကုန်ကျစရိတ်ဖြစ်ပါတယ်တရားခွင်စီရင်ဟာတရားရုံးတစ်ခုလုံးမှာအရေးအကြီးဆုံးပုဂ္ဂိုလ်ဖြစ်နေပါတယ်။ငွေသိမ်းနိုင်ရင်အမှုမဖြစ်တဲ့စီရင်ကယုံကြည်ပေးပါတယ်။စီရင်ချက်ချဖို့တုံ့ပြန်ကြတဲ့အမှုတစ်ခုမှာအမှုမဖြစ်တဲ့ယုံကြည်ဆက်ချောက်ခြင်းပေးကြတာတွေ့ရပါတယ်။တရားရုံးစီရင်နဲ့တရားသူကြီးဟာဝိုင်းလုံးဝိုင်းစားဖြစ်နေပုံရပါတယ်။တရားစီရင်ရေးမှာအမှုသဘောတဘာဝကိုလိုက်ပြီးအုပ်ချုပ်ရေးပိုင်းစစ်ဘုဒေတာအာဏာပိုင်းစတာတွေပေးတဲ့အမိန့်အတိုင်းစီဆုံးဖြတ်တဲ့တရားသူကြီးလည်းရှိပါတယ်။အကျဉ်းဟောင်းရှိနေကြဖို့အထက်ခညွှန်ကြားမှုကြောင့်အမှုကိုပတ်လိုက်ရမယ်လို့ထုတ်ဖော်ပြောဆိုတဲ့တရားသူကြီးလည်းရှိပါတယ်။အာဏာရှင်အလိုကျနှစ်ပေါင်းများစွာအမိန့်နိုင်ငံခဲ့တဲ့မြန်မာတရားစီရင်ရေးဟာနိုင်ငံတကာစံနှုန်းနဲ့လုံးဝညီညွတ်ခြင်းမရှိဘူးလို့ Justice Based အဖွဲ့ကအစီရင်ခံစာမှာမှတ်ချက်ချထားပါတယ်ခင်ဗျာ။
ဥက္ကခင်ရဲ့မြန်မာအရေးသုံးသက်ချက်အပြီးအခုတခါတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတန်ကပို့ချမှာဖြစ်ပါတယ်ခင်ဗျာ
ဒီသတင်းပါ English Market Site Ganda မှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ Idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဆုံးတင်ပြပေးမယ် Idiom အသုံးကတော
့ Hung outTo dry.
ဖြစ်ပါတယ်။စာလုံးပေါင်းက HUNG hung out out hung out ကအပြင်မှာထုတ်လှမ်းထားတာ TO2 DRY dry to dry က6တွေ့အောင်ဖြစ်ပြီးစကားလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့6တွေ့အောင်အပြင်ထုတ်လှမ်းထားတာဖြစ်ပါတယ်။စိုးနေတဲ့အဝတ်ကို6အောင်အပြင်ကြိုးတန်းပေါ်မှာနေထုတ်လှမ်းရသလိုအလှမ်းခံရတဲ့အဝတ်ဟာလည်းလေးတိုက်ရမှာဟိုဘက်ဒီဘက်လွင့်ဖြစ်နေတဲ့ပုံရိပ်လိုပဲIdiom ဆိုရင်တော့ white ဒီကလူတယောက်နေနဲ့ဒုက္ခတွေဝေးနေတဲ့အချိန်မှာသူ့ကိုကယ်တင်မဲ့သူမရှိဖြစ်တာဒုက္ခတွေကလည်းယုံထွယ်နိုင်အောင်အားကိုးရမဲ့လူမရှိပဲကျွန်တော်မြန်မာဘန်ကာရဆိုရင်တော့ရက်ကန်ဖြစ်နေတာကိုဆိုလိုတာဖြစ်ပါတယ်ဒီနေ့တော့အရေးကြုံလို့ကယ်မဲ့သူမရှိတာဖေးမမဲ့သူမရှိတာအားကိုးရမဲ့ဖြစ်နေရတဲ့အခြေအနေကိုဆိုလိုတာဖြစ်ပါတယ်ဒီတော့ကိုသမ္မတဒေါ်နယ်ထရမ့်ရဲ့အနိကအကြံပေးတွေကရုရှားရဲ့ဆက်ဆံရေးမှာတတိထားဖို့ပြောဆိုသတိပေးခဲ့ကြပြီးမယ်လို့လေသမ္မတထရမ့်ကတော့ရှန်စင်ကြီးထိပ်သီးညီလာကမှလည်းရုရှားသမ္မတဗလာဒီမာပူတင်အကြောင်းအကောင်းပြောခဲ့တယ်လို့အမေရိကန်ပြန်ရောက်တဲ့အခါမှာလည်းဆက်ပြီးပြောနေတဲ့အတွက်ကြောင့်ညနာပူစရာဖြစ်တဲ့အတွက်ထရမ့်ဟာပူတင်ဆန့်ကျင်တဲ့သူ့အကြံပေးပုံကိုယ်တွေကိုထားပြီးရက်ကန်အခြေအနေမျိုးရောက်စီတယ်ဆိုပြီး Washington Post သတင်းစာကြီးက Trump's anti-Putin advisers are hung out to dry again ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးချက်ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ When John's car broke down yesterday, he tried calling his friends, but he was left hung out to dry since he could not reach them.
John ကမနေ့ကကားပြတ်တော့တကယ်ယူမေစီဖုံးခေါ်ခဲ့ပြီးပေဘယ်သူကမှဖုံးမဖြေခဲ့ကြလို့သူလည်းရက်ကန်ဖြစ်နေတော့ရဲ့လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ When John's car broke down yesterday he tried calling his friends but he was left hung out to dry since he could not reach them
ခုဆက်လက်တင်ပြပေးမယ် EDM အသုံးကတော့
play into one's hand
ဖြစ်ပါတယ်စာလုံးပေါင်းကPLAY play INTO into play into ကကစားပြီးသွားတာ ONE apostrophe S once HAND hand once hand ကလူတူရဲ့လက်ဖြစ်ပြီးစကားလုံးရဲ့တဲ့အဖြေကတော့ ူတူရဲ့ဖြန့်ထားတဲ့လက်ပေါ်ကိုကစားပြီးယောက်သွားတာဖြစ်ပါတယ်။ It is where the white David ကတော့လူတူဆင်ထားတဲ့အကွက်ထဲကိုတိတိကျကျနဲ့ဝင်သွားတာဖြစ်ပါတယ်။ဒီတော့ဖဲကစားရကန်ဒီဆင်းသက်လာတာဖြစ်ပြီးဖဲဝိုက်မှာဖဲကစားသူတွေနေနဲ့ကိုလိုချင်တဲ့ဖဲကြရအောင်ဖဲခေါ်ပြီးကစားလို့ရှိရမှာခေါ်ဘဲကိုတခါတည်းရလဲကိုလိုချင်တဲ့ဖဲကိုချပေးတဲ့အခြေအနေမျိုးဆိုင်တဲ့အတွက်ကြောင့်ဖဲခေါ်သူဆင်ထားတဲ့အကွက်ထဲဝင်သွားတာဖြစ်ပါတယ်။ဒီတော့သမ္မတ Trump ရဲ့ American သတင်းမီဒီယာကြားဆက်ဆံရေးတင်မာခြင်းမှာအကြတိမီကပင်ဆယ်ဗေးနီးယားလူမှုစုဝေးဘက်မှာသမ္မတကသတင်းသမားတွေကိုဖိတ်ပြီးလူမြင်သူမြင်အောင်နည်းနည်းမြင့်တဲ့ခုံထမ်းမှာနေရာချထားပေးခဲ့ရကသမ္မတကသူမိကွန်းထဲမှာသတင်းသမားတွေကိုတိုက်ခိုက်ပြောဆိုတိုင်းမာဂန်သူပရိသတ်ကလည်းသတင်းသမားအုပ်စုကို Wine or Hate ရှုတ်ချခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်ခုလို Wine or Hate ခံရအောင် Trump ဆင်ထားတဲ့အကွက်ထဲကိုသတင်းသမားတွေဝင်သွားတယ်ဆိုပြီး Washington Post သတင်းစာကြီးက Journalists are playing into Trump's hands ရဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအုပ်နဲ့ပတ်သက်တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Don't play into Joe's hand by accepting the bribe. You will regret it later.
ကျူလာထိုးတာကိုလက်ခံပြီးသူဆင်ထားတဲ့အကွက်ထဲမဝင်မိစေနဲ့။နောက်ကျနောင်တရရည်ပဲလို့ထိပေးရပါလိမ့်။ဥမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Don't play into Joe's hand by accepting the bribe. You will regret it later.
ခုနောက်ဆုံးတင်ပြပေးမယ်။ idiom ကတော့
give more clout
ဖြစ်ပါလေ။ဆာလုံးပေါင်းက give give ကပေးတာ more more ကနောက်ထပ်CLOUT cloud ကအဓိပ္ပာယ်မျိုးရှိပြီးလက်နဲ့ဒါမှမဟုတ်တစ်ခုခုနဲ့ရိုက်လိုက်တာဖြစ်နိုင်သလိုတွန်းမိုးနိုင်မှုအာနာပိုရှိသေးတာကိုလည်းဆိုလိုပါတယ်။ဒါကြောင့်စကုနဲ့တိုက်ရိုက်ဒီကတော့ရိုက်ချက်ပိုပြင်းစေတာတွန်းမိုးနိုင်မှုချုပ်ကန်နိုင်မှုပိုရှိသေးတာကိုဆိုလိုတာဖြစ်ပါတယ်။ idiom ဆိုရဲ the white ဒီကလည်းသိမကွာလှပါဘူး။အတာစီးရနေတာတွန်းမိုးမှုရှိတာဖြစ်အပ်ပေးနိုင်တဲ့နေရာမျိုးကိုရောက်နေတာကိုဆလိုတာဖြစ်ပါတယ်။ဒီတော့အီရန်ပေါ်အမေရိကန်ကတန်ခါပိတ်ဆို့မှုတွေထပ်ချလိုက်တဲ့အတွက်ကြောင့်အီရန်ရဲ့ရေနံအဝယ်နည်းတဲ့အတွက်ကြောင့်ရေနံဈေးကွက်မှာဆော်ဒီအရေးပြားနဲ့ရုရှားတို့ကအသာစီးရစီတဲ့အတွက်ကြောင့်လည်းရေနံဈေးတက်ဖို့သာပြင်ပြီးတော့ဆိုပြီး CNBC သတင်းဌာနက Trump Iran sanctions just gave Saudi Arabia and Russia more clout in the oil market.So watch for higher prices ရေကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John's position as a labor union leader gave him more clout in dealing with the factory workers
John ဟာအလုပ်သမားသမဂ္ဂခေါင်းဆောင်ယာရုရထားတဲ့အတွက်ကြောင့်ဆက်ရုံအလုပ်သမားတွေနဲ့ဆက်ဆံရမှာပြောနိုင်ဆိုနိုင်အားပိုရှိတာတွေ့ရတယ်လို့ကြေညာရပါတယ်
John's position as a labor union leader gave him more clout in dealing with the factory workers. Hung out to dry, play into one's hand, give more clout.
Now, the idiom.
ဒေါ်လာပန်ပူချတဲ့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။ကျွန်တော်တို့ VOA ကထုတ်လွှင့်တဲ့စီစဉ်နေတဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တဲ့ချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လေးစာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင် VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။ VOA ကထုတ်လွှင့်ပြီးသမျှရုပ်တန်အစီအစဉ်တွေကို DVB ရဲ့ရုပ်မြင်သံကြားအစီအစဉ်မှာလဲစောင့်မျှော်ရှုစားနိုင်ပါတယ်ခင်ဗျာ VOA ကိုအခုလိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA အမေရိကန်အတန်ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ24 kHz 12133ညလိုင်းနူမီတာ40 kHz 9443ညလိုင်းနူမီတာ51 kHz 5895နဲ့လိုင်းလက်မီတာ190ဟာပါတိုးချင့်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့စနေညကဆွေးနွေးကြတဲ့ VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရမှာပါ။မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြိုက်ဝါဒကြောင့်အဟန့်တားတွေဖြစ်နေရတယ်လို့တရုတ်အစိုးရအဘော်သတင်းစာတစ်စောင်ကမကြာသေးခင်ကထောက်ပြဝေဖန်ခဲ့ပါတယ်။မြန်မာအစိုးရကမူဝါဒချမှတ်ရမှာအားနည်းချက်တွေရှိနေပြီးအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမဖော်နိုင်ပဲဖြစ်နေရတယ်လို့ဝေဖန်ခဲ့တာပါ။ဒီအကြောင်းပေါ်သရရှင်ရဲ့အမြင်အမျိုးမျိုးကိုကုအောင်လွင်ဦးကစီစဉ်ဆွေးနွေးတင်ဆက်ထားတာကိုနားဆင်နေပါပြီ
။မင်္ဂလာပါခင်ဗျာ။ဒီနေ့တရားလေးလိုက်စီစဉ်မှာတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးတင်လာစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုပြီးအရေးကြီးသလားဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်။ဒီမကြာသေးခင်တုန်းကပဲတရုတ်စိုးရအာဘော်ဒီ Global Times သတင်းစာဆောင်းပါးတစ်စောင်မှာမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြီးဝါဒတွေကြောင့်ဟန်တားတွေဖြစ်ရတယ်ဆိုပြီးရေးထားပါတယ်။အစိုးရမဟုတ်တဲ့ဒီ NGO အဖွဲ့အစည်းတွေများလွန်နေတာဒီအများပြည်သူသဘောထားတွေကိုဦးစားပေးလွှင့်တာတွေကြောင့်အစိုးရအနေနဲ့မူဝါဒချမှတ်တဲ့နေရာတွေမှာလည်းအားနည်းချက်တွေရှိသလိုပဲအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမဖွင့်နိုင်တာတွေရှိရဲဆိုပြီးတော့လည်းထောက်ပြရတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေးလိုင်းပေါ်မှာရောက်နေပါပြီ။ဟိုတူကတော့ကျွန်တော်ဒီတရုတ်နိုင်ငံမှာခြေဆိုင်ထားတဲ့မြန်မာရေးအကဲခတ်ဒေါက်တာလှကျော်စိုးဖြစ်ပါတယ်။နောက်တူကတော့မြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလိုက်အဖွဲ့ကဦးအောင်သူငင်းတို့ဖြစ်ပါတယ်။ဆိုတော့ကျွန်တော်ဆွေးနွေးပွဲကိုအခုပဲစားချင်ပါတယ်။နော်ဒီနေ့မှာဒေါက်တာလက်ကျော်စောရဲ့တုံးသက်ချက်ကိုအချင်းယုံကျွန်တော်ကြားချင်ပါတယ်ခင်ဗျာဒီ Global Times သတင်းစာရဲ့ဆောင်းပါးဒီသဘောထားအမြင်ဆောင်းပါးဆိုရင်လည်းတရုတ်စိုးရအာဘော်ကိုတစုံတရာထင်ရနေတယ်လို့လည်းဆွေးနွေးပါတယ်ဆိုတော့ဆောင်းပါးရှင်တွေရဲ့ထောက်ပြချက်တွေအရမြန်မာနိုင်ငံရဲ့ British အခြေအနေကိုထင်ရတယ်လို့တကယ်ပဲဆိုနိုင်လားဒေါက်တာလက်ကျော်စောအရင်အချင်းယုံတုံးသက်ပြပါခင်ဗျာ
ဟုတ်ကဲ့မပထမအဦးဆုံးပြောချင်တာတော့အဲ Global Times နဲ့ပတ်သက်လို့ပေါ့နော်အဲ့ဒီဟိုနေ့ကသတင်းစာဟာဟိုအစိုးရအဘော်လို့တော့ပြောလို့မရဘူး။သို့တော်လည်းဟိုတစုံတရာဟိုအစိုးရရဲ့ဟိုအမြင်တွေပါတယ်တော့တည်ရောက်မှုရှိပါတယ်ဟိုဖော်ပြချက်တွေရှိတာပေါ့နော်။ဘာဖြစ်လို့လဲဆိုတော့အစိုးရဝန်ထမ်းတွေကိုယ်တိုင်ကရေးတာဖြစ်တော့ခုတရုတ်ပြည်မှာကသူကတော်တော်ကိုဒီသတင်းစာလွတ်လပ်ခွင့်မီဒီယာလွတ်လပ်ခွင့်ကတော်တော်ပြီးတော့ဒီ Global Times ကလည်းသူကအများကြီးလွလွလလရေးလို့ရပါတယ်သူတို့ဒီကိစ္စတွေပါတယ်အထူးသဖြင့်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်လို့ဒီလိုကိစ္စမျိုးတွေကိုပညာရှင်တွေကိုလွလွလလရေးခွင့်ပြုပါတယ်အဲ့တော့ဒါဗမာပြည်ရဲ့အကြောင်းနေမဟုတ်ဘူးနိုင်ငံအတော်များများရဲ့အကြောင်းတွေကိုပါသူကရေးသားနေတာရှိတယ်အထူးသဖြင့်ဒီတရုတ်ကသူ့ကိုယ်သူလည်းဖွံ့ဖြိုးစေနိုင်ငံတွေရဲ့ဟိုဗါလေရှိတော့အလံကိုင်းလို့သဘောထားတာပေါ့နော်ဖွံ့ဖြိုးဆဲနိုင်ငံတွေကိုသူကစီယုံပြီးတော့သူကဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ဟိုနေရာတွေကိုတဖြည်းဖြည်းဝင်တိုးယူဖို့လုပ်တဲ့အတွက်ကြောင့်သူကဖွံ့ဖြိုးဆဲနိုင်ငံအတော်များများအကြောင်းတွေကိုရေးတာတွေ့ပါတယ်ဒီဗမာပြည်ရဲ့မဟုတ်ပါဘူးဥပမာအပြင်ဟိုမလေးရှားနိုင်ငံလိုဟာမျိုးနော်ကမ္ဘောဒီးယားလိုဟာမျိုးနောက်ပြီးတော့ဗီယက်နမ်လိုဟာမျိုးအဲ့လိုနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာတွေပါတွေကိုလည်းတော်တော်များများရေးတာတွေ့ရပါတယ
်ဟုတ်ကဲ့
ဗမာပြည်တည်းရဲ့တော့မဟုတ်ပါဘူ
းဟုတ်ကဲ့ဆရာဆရာမဟိုတော်တော်ဒီစောင်းမမှာပါတဲ့အချက်တွေပေါ့လေသူတို့ဟိုထောက်ပြသွားတဲ့ဟိုအချက်တွေဟာဒီမြန်မာနိုင်ငံရဲ့ဒီပဂိအချင်းတွေကိုထင်ရတယ်လို့ပြောနိုင်လားဆရာမ
ကျမကတော့ဒီလိုကြည့်ပါတယ်ဟိုဒီဖွံ့ဖြိုးတိုးတက်ရေးနဲ့သဘာဝပတ်ဝန်းကျင်ထိမ့်ပင်းရေးကဒီနှစ်ခုဟာဒီစံကျမနေ့ရက်ပေါင်းစည်းနေတဲ့ပြိပခတစုံလို့တွေ့ရတယ်။အဲ့တော့ဗမာပြည်မှာသူတို့ဗမာပြည်ကိုသာဒီလိုပြောတာသူတို့နိုင်ငံလည်းဒီလိုပဲဖြစ်နေတာပဲလေ။အဲ့တော့ပြည်သူလူထုကအသိမြင့်လာတဲ့အခါမှာအထူးသဖြင့်ဒီသဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့ဟို ုန်းနေ့ပိတ်များလာတဲ့အခါမှာထိခိုက်နစ်နာမှုတွေပိတ်များလာတဲ့အခါမှာလူတွေကနိုးကြားလာပြီးတော့ဖွံ့ဖြိုးတိုးတက်ရေးကိုပဲအဓိကထားတဲ့အဲဒေသတွေပြည်နယ်တွေမှာလည်းဒီလိုပဲသူတို့နိုင်ငံမှာလည်းတော်တော်များများပြဿနာတွေတက်နေတာပါပဲအဲ့တော့ကျမတို့ဗမာပြည်မှာလည်းဒါဟာစီဝိုင်းရရတံတန်ပြောင်းလာတဲ့အခါမှာတွေးလေတွေးဆရှိတယ်ဖြစ်လေဖြစ်တာရှိတယ်တဘာဝပဲဖြစ်တာမို့လို့အဲဟိုဘယ်လိုခေါမလဲနည်းနည်းနှိစပ်ပါတယ်ဗမာပြည်ရဲ့ဖြစ်ဖြစ်နဲ့သူတို့ပြောနေတာတွေနဲ့လည်းအတော်နှိစပ်တယ်လို့ပြောလို့ရပါတယ
်โอเคဆိုကိုအောင်သူညင်းရဲ့သဘောထားကိုခင်ဗျာအခုကျွန်တော်တို့ဒီ Global Times စောင်းမပါမှာဖော်ပြထားတဲ့ဒီအချက်ကိစ္စတွေဟာမြန်မာနိုင်ငံရဲ့ဗဟိအခြေအနေနဲ့ထင်ရှားမှုရှိရလို့ယူဆတာခင်ဗျာ
ကျွန်တော်မြင်တော့သူတို့ရဲ့သုံးသပ်ချက်ကတော့ဟိုတစ်ခါကကြည့်မယ်ဆိုရင်လို့ရှိရင်တော့မှားတယ်လို့ကျွန်တော်ထင်ပါတယ်။ဒါနောက်တစ်ခုကကျတော့ဒီအခုသူ့ရဲ့ဆောင်းပါးပေါ့နော်ဒီဇန်ဝေယူဆိုတဲ့သူရေးထားတဲ့ဆောင်းပါးမှာကျွန်တော်ကြည့်ရတာကျတော့အနှစ်ချုပ်က၄ချက်လောက်ပြည်တယ်ဗျ။ဆိုတော့အဲ့ဒီ၄ချက်ကလည်းတရုတ်ပြည်ဘက်ကအမြင်နဲ့ရေးထားတဲ့သဘောမျိုးဖြစ်တယ်ပေါ့နော်။ဆိုတော့အဲ့ဒီ၄ချက်ကဘာတွေလဲဆိုတော့တစ်ခုကတော့ဒီကျွန်တော်တို့နိုင်ငံမှာတဲ့ဥပဒေကလည်းအားနည်းတယ်။ဒါကြောင့်မလို့ဒီကျွန်တော်တို့နိုင်ငံမှာ NGO တွေကအများကြီးရှိနေတယ်ဆိုတော့ဟာမျိုးပေါ့ကျွန်တော်အမြင်ကတော့ဒီလောက်ကြီး NGO တွေအနေနဲ့ဩဇာလည်းမရှိပါဘူးပိတ်လည်းမများလောက်လို့တော့ကျွန်တော်ထင်ပါတယ်နောက်တစ်ခုကကျတော့သူတို့သုံးသပ်တာကတော့ resource nationalism လို့ခေါ်တယ်ကျွန်တော်တို့ဒီတဘာဝအရေးမြင့်တဲ့ပတ်သက်လို့အမျိုးသားရေးဝါဒတွေထပ်တန်နေတဲ့ဆိုတဲ့ဟာမျိုးပေါ့ဒါကတော့ကျွန်တော်မြင်တဲ့ကျွန်တော်တို့ဘက်ကမပွားဘူးလို့ထင်ပါတယ်နောက်တစ်ချက်ကတော့ကျွန်တော်တို့ environmental politics ကိုခေါ်တဲ့ဒီတဘာဝပတ်ဝန်းကျင်ခေတ်ကိုအလေးပေးတဲ့နိုင်ငံရေးပေါ့ဗျာကျွန်တော်ဒါကိုထွန်းကားနေတယ်အလေးပေးနေကြတယ်ဆိုတဲ့ဟာလေဟိုကျွန်တော်တို့လောက်ကြီးမဟုတ်လောက်ဘူးလို့ထင်ပါတယ်။အဲတော့နောက်ဆုံးအချက်ကသူသုံးသပ်ထားတာကအခုလက်ရှိတရုတ်နဲ့ဒီအမေရိကန်ကြားထဲမှာဒီကုန်သွယ်ရေးစစ်ပွဲတစ်ပွဲပြိုင်ဆိုင်မှုတွေဖြစ်နေတယ်ပေါ့။အဲ့ဒီမှာလည်းကျွန်တော်တို့ကဘယ်သူမှမရပ်ပင်နဲ့ကြားနေတယ်ဆိုတဲ့သဘောမျိုးသုံးသပ်ထားတာတွေ့တယ်။ဆိုတော့ဒါလည်းကျွန်တော်ထင်တယ်ကျွန်တော်မမှားဘူးလို့ထင်ပါတယ်။
โอเคကိုအောင်သူငင်းတို့တက်တာကျေးဇူးပါဆိုတော့ဟိုကျွန်မဒေါ်လာကျော်သောဝယ်ပြန်ပြောချင်ပါတယ်ဆော့ဆော့ဒီကိုအောင်သူငင်းလည်းပြောတော့တာတခုရှိရပါလေဒီဟိုဒီဒီဟိုအများပြည်သူရဲ့သဘောထားလေးကိုဟိုပို့ပြီးဥစားပေးတဲ့အတွက်ပြပရင်းနှီးမြှုပ်နှံမှုတွေကိုအားပေးရမရောက်ဘူးဆိုပြီးတော့လေဆောင်းမမှာထောက်ပြတာရှိတယ်နောက်ဒီတိုင်းပြည်ဖွံ့ဖြိုးရေးမှာဒီရင်းမြစ်တွေကိုအမျိုးသားရေးစိတ်ဓာတ်နဲ့ကာဝေးကျင်တာတွေကလည်းဒီဖွံ့ဖြိုးရေးမှာအဓိကဟန်တာဖြစ်နေဆိုပြီးတော့လေဟိုထောက်ပြတာရှိပါတယ်ဟိုဘလို့ကိစ္စတွေမျိုးလဲဆိုတာတော့အတိအကျပြောမထားရင်ပဲဟိုဟိုမြစ်စုံဆက်စီမံကိန်းကိုဒီဟိုဝိုင်းပြီးကန့်ကွက်တဲ့ကိစ္စမျိုးတွေကိုဟိုထောက်ပြကျင်တာလို့လည်းယူဆနိုင်ပါတယ်ဆိုတော့ဒီလိုထောက်ပြချက်တွေရောလက်ခံနိုင်စရာအချက်လို့ပြောလို့ရသလားခင်ဗျဟိုဒေါက်တာလာချောဆောခင်ဗျဟ
ိုဒီသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်နော်ဒီ swine in နဲ့ပဲပတ်သက်လို့ပဲဖြစ်ဖြစ်တိရုပ်ကပြောချင်တာခုနခင်ဗျားပြောတာမှန်ပါတယ်မြစ်စုံကိစ္စကိုရည်ရွယ်တယ်ဆိုတာမှန်ပါတယ်ဘာဖြစ်လို့လဲဆိုတော့သူကထောက်ပြချင်တာအဓိကအားဖြင့်အဲဟိုနေ့ဘယ်လိုခေါ်မလဲကုန်ကြမှုအနည်းဆုံးဟာရေအားလျှက်စစ်ဖြစ်တယ်ဆိုတာကိုသူကအဲပြောချင်တာပါပဲအဲ့တော့ရေအားလျှက်စစ်ဆိုလို့ရှိရင်တော့ကျမတို့ကမြစ်စုံလို့ပါတော့လောက်အောင်မှာပေါ့ဗျာဒါကတော့အဲ့တော့ဒီဟာကဒီဒီ swine နဲ့ပတ်သက်လို့ဟို swine နဲ့ပတ်သက်လို့အမျိုးသားဆိုင်ရာဟိုဒီစီမံကိန်းတရတော့ရှိဖို့လိုတယ်သူတို့နိုင်ငံမှာလည်းရှိပါတယ်အဲဟိုတကယ်တကယ်တော့ကြောင်မီးသွေးပဲဖြစ်ဖြစ်ကြောင်မီးသွေးကိုသူတို့နိုင်ငံမှာဆို86000ခိုင်နှုန်းတောင်သုံးနေတာပါအခုတဖြည်းဖြည်းနဲ့ short ချလာနေတာ2050လောက်ကြမှာ50000ခိုင်နှုန်းတိ short ချမယ်ကျန်တာတွေကတော့အခုကပြောတဲ့အဲပြန်ဖြည့်နိုင်တဲ့ဟို swine တွေသုံးတာ600ခိုင်နှုန်းကနေ100000ခိုင်နှုန်းပဲရှိသေးတယ်ဒါတော့သူတို့နိုင်ငံမှာเนาะအဲ့တော့ကျမတို့နိုင်ငံအနေနဲ့ကလည်းဒီဘက်ကပဲဟိုကို့အတွက်ဖွံ့ဖြိုးတိုးတက်ရေးအတွက်ဒီ swine ကိုသုံးတဲ့အခါမှာအမျိုးသားဟိုနင်းကိုသုံးတယ်တကယ်လို့ရေအားလျှက်စစ်ကတကယ်လို့ဟိုနင်းပြုတ်တယ်ဆိုလို့ရှိရင်လေပြည်သူလူထုကိုကျမတို့ကပုံမှန်လင်းလင်းချပြစရာလိုတယ်ပြည်သူလူထုကိုကောင်းကောင်းပုံမှန်ရှင်းပြဖို့လိုတယ်သူတို့နိုင်ငံမှာလည်းဒီလိုပဲအများကြီးဖြစ်ခဲ့တာပေါ့ဥပမာအဖြစ်ဟိုမြစ်ဆုံအဲဟုတ်ပါဘူးသူတို့ရှိမှာမီချင်းသုံးနေရရေဂါရာလုတ်တဲ့ကိစ္စတုန်းကလည်းဒီလိုပဲသူကတိုင်းပြည်ကိုရှင်းပြရတာပြည်သူလူထုကိုရှင်းပြရတာအားကောင်းချက်ကဘာဖြစ်တယ်အားနည်းချက်ကဘာဖြစ်တယ်ဆိုတာရှင်းပြရတာဖြစ်တယ်အဲ့တော့ကျမတို့ဗမာပြည်မှာလေဥမာရေအားလျှက်စစ်ကိုပဲအားကိုးမယ်ဆိုရင်ဒါဟာကျမတို့အတွက်ကောင်းကျိုးပါရှိနိုင်တယ် မကောင်းကျိုးကပါရှိနိုင်တယ်အဲ့မကောင်းကျိုးတွေကိုဘယ်လိုသတ်သအောင်လုပ်လဲဆိုတာပြည်သူလူထုကိုသိချရှင်းပြဖို့လိုတယ်တကယ်လဲသူတည်တနာလုပ်ဖို့လဲလိုတယ်အဲ့တော့အဲ့ဒီဟာတွေကသူတို့လုပ်နိကိုင်ကြီးတွေကိုကြည့်ရင်တော့သူတို့ကတော့တော်တော်ဘက်ဆုံးတယ်လေဟိုဘယ်လိုခေါ်မလဲဖွံ့ဖြိုးတိုးတက်တဲ့နိုင်ငံအဖွံ့ဖြိုးတိုးတက်တဲ့နိုင်ငံလို့ပြောပေမဲ့တကယ်တကယ်အစင်းကသူတို့ကလည်းဖွံ့ဖြိုးတိုးတက်ပြီးကိုဟိုလှမ်းနေတဲ့နိုင်ငံဖြစ်တော့သူတို့ဘက်ကတော့တော်တော်ဘက်ဆုံးတယ်အဲ့တော့ကျမတို့နိုင်ငံကအခုမှဖွံ့ဖြိုးတိုးတက်ဖို့ဟိုလှမ်းကပဲရှိသေးတဲ့အတွက်အဲ့ဒီနီလန်းတွေကိုတော့ကျမတို့လေးလာသင့်မယ်ထင်တယ်အဲ့ဒီဟာတွေလေးလာနိုင်ရင်အထူးသဖြင့်ပြည်သူလူထုကိုပါနားလည်အောင်စိတ်ရှည်စွာရှင်းပြနိုင်မယ်ဆိုရင်တော့ကျမတို့လည်းအကျိုးရှိနိုင်ပါတယ်သူတို့ရှိရအော်နေနေထုံးစံဒလိတွေပေါ့နော်သူတို့ရဲ့လုံလီလုံဟန်တွေကိုကျမတို့လေ့လာမယ်ဆိုရင်ကျမတို့လည်းအများကြီးအကျိုးရှိနိုင်ပါလား
ဟုတ်ကဲ့ကျွန်တော်ဆွေးနွေးပြရချေဆိုတော့ကိုအောင်သူငယ်ကိုလည်းမေးချင်ပါတယ်ကျွန်တော်တို့ဟိုတခုရှိရာဒီမြန်မာနိုင်ငံတရားစာရချိန်စာမိရဲ့တိုင်းပြည်လို့တော့ပြောခံထားတဲ့တိုင်းပြည်ဆိုတော့ဟိုလူလူကြားမှာလည်းစီမံကိန်းတစ်ခုလောက်တော့မယ်ဆိုရင်ဟိုခါးခါးသီးသီးဖြစ်တာဟိုတဘာဝလို့ဖြစ်နေပါတယ်ဆိုတော့အခုဆိုရင်ဒီရေအားလက်စစ်စောက်ဖို့ပဲဖြစ်ဖြစ်ကြောင်မျိုးစိတ်ုံစောက်ချင်တာဖြစ်ဖြစ်ကန့်ကွက်တာတွေလည်းရှိပါတယ်ဟိုဒါရီရောအခုဒီစောင်းမားထဲမှာထောက်ပြနေတယ်လို့ပေါ့လေဖွံ့ဖြိုးရေးမှာအတားဆီးရဖြစ်နေလားကိုအောင်မင်းကြီး
တခုရှိတာတော့ကျွန်တော်တို့ဒီတစ်ဖက်ကစီးပွားရေးဖွံ့ဖြိုးမှုနဲ့တစ်ဖက်ကကြတော့ကျွန်တော်တို့ဒီတဘာဝပတ်ဝန်းကျင်ပေါ့နော်ဆိုတော့အဲ့ဒါကတော့ trade off လို့ခေါ်တဲ့အပေးယူသဘောမျိုးရှိပါတယ်တစ်ဖက်ကကျွန်တော်တို့ဖွံ့ဖြိုးမှုဘက်ကိုသိကဲရဲ့တစ်ဖက်ကတဘာဝပတ်ဝန်းကျင်ပြည့်စုံမှုကမလွဲမသွေပေးရတာပေါ့နော်ဆိုတော့အဲ့လိုအနေအထားမှာကျွန်တော်အစိုးရဘက်ကချင့်ချိန်ဖို့လိုရဲခုနဆံမထောက်ပြသလိုပဲပြည်သူလူထုကိုပြေချာနားလည်အောင်ရှင်းပြပြီးမှလုပ်တဲ့လို့တော့ထင်တယ်အဲ့တော့ကျွန်တော်တို့ဒီပြည်သူလူထုယာထဲမှာလည်းတန်တရားတွေရှိနေတာကဒီကိစ္စတွေကြားထဲမှာဂွေရိုက်နေတဲ့လူများရှိသလားပေါ့ဒါမှမဟုတ်လို့ရှိရင်လည်းဒီလိုကိစ္စတွေကိုပြည်သူတွေကိုတခြားမရှင်းပြဘဲနဲ့ကိုကျိုးစည်းပွားအတွက်လုပ်မဲ့သူတချို့ရှိသလားပေါ့ဆိုတော့ဒီလိုတန်တရားတွေရှိတဲ့အခါကျတော့ပူပူပြီးတော့ကျွန်တော်တို့ကန့်ကွက်ရတဲ့ကိစ္စမျိုးတွေဖြစ်တာပ
ါဟုတ်ကဲ့ကောင်းမင်းကြီးဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရှိနေကြပါရဲ့မန္တလေးမြို့ကကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်ရဲ့သဘောထားလဲဆွေးနွေးကျင်တာမင်းမင်းကျင်တာရှိရင်ဆွေးနွေးမင်းမင်းနိုင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့အဲဒီစာမရေးတဲ့ပုဂ္ဂိုလ်ဟာသူတို့တရုတ်နိုင်ငံမှာလွတ်လပ်လပ်ရေးလို့ရတယ်ပြောတယ်ခုနဆရာမပြောတယ်လွတ်လပ်လပ်ရေးလို့ရတယ်ဆိုရင်သူ့အိုင်းမှာမျိုးသားရေးဒီလိုဟာဒီမိုကရေစီနဲ့ပတ်သက်ပြီးတော့သူဘာလို့ရေးလို့မရတာတော့ဟာလားဒီမိုကရေစီလွတ်လပ်ခွင့်သူရေးလို့မရပါဘူးဒါဗမာပြည်သူသူကတက်တက်ဟိုအာယုံနောက်တာပါဟိုဒီမြေဆုံတက်တော့တော့တော့ဒီဖက်ကမှာဆိုလေဒါသူတို့ဟိုရပိုင်းကကျွန်တော်ဒီ9လပိုင်းလောက်ကဟိုစက်ရုံတစ်ခုကိုသူတို့မီးရှို့ခံလိုက်ရတယ်အဲ့ဒါတိုးလေအဲ့ကုမ္ပဏီမှာသူတို့ပါတယ်သူတို့နဲ့ဒီအာနာရှင်နေနေပေါ့အဲ့ကုမ္ပဏီနာမည်တောင်ပဲတောက်ပတ်ကျဲတဲ့9လပိုင်းမီးရှို့ခံလိုက်တယ်အလုံးသမားတွေလမ်းဈေးရင်မပေးတာပေါ့နော်ဒီဟာကဘယ်လိုပြောမလဲဆိုတော့သူတို့ကဗမာပြည်မှာဟို NGO တွေအလုံးရှုပ်တယ် NGO ကလည်းခုနဆရာကြီးပြောဆိုပါပဲတဲ့ဒီမှာဗမာပြည်လည်းလက်မခံပါဘူးပြည်တွင်းမှာသူတို့အားကိုပြည်တွင်းမှာဆင်းကိုင်းနေတာပြည်တွင်းရှင်းလို့လည်းအဆင်မပြေပါဘူးတရုတ်ခေါ်ရှင်းလည်းတရုတ်ကထပ်ပြီးတော့တည်ယုံပဲရှိတာတရုတ်ကတည်ယုံပဲရှိတာဟာလားဟိုကချင်ပြည်နယ်မှာပဲရှိပြီးရှမ်းပြည်နယ်မှာပဲရှိပြီးရခိုင်မှာပဲရှိပြီးဖက်ဆုံဟာလားတိုင်းရင်းသားနေပြည်ကိုပတ်ဒုက္ခပေးနေတာဘယ်သူမှဖြေရှင်းလို့မရဘူးဒီတိုင်းရင်းသားဟာလားလက်နက်ကင်တွေကိုလည်းဟာလားအတိတ်ကဟိုဝါဆိုရင်သူသူ့နောက်မှာဟိုဟာတရုတ်ကပါဝင်အပြည့်ဝပါပြီလားတခြားအဲ့ဒီလက်နက်ကံတွေဆိုရင်တိတ်ပြီးတော့သူမပကြဘူးဒီဝါမှာじゃသူတို့လည်းတင်းနဲ့မှာပါဝင်တယ်သူတို့အမျိုးအတိုင်းဝန်းနေလဲအဲ့ထက်မှာရှိတယ်ဟုတ်ကဲ့ဆောင်းတ
ော့ဟိုအဓိကဟိုဆွနေရှင်တဲ့အချက်ကိုအဓိကနည်းနည်းလေးဆောင်းပေးပြီးဆွနေပေးပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဗမာပြည်မှာတရုတ်ဝင်လို့လည်းအဆင်ပြေမှာမဟုတ်ပါဘူးအကွေ
ဟုတ်ကဲ့ဟိုဆောင်းတော့ဟုတ်ကဲ့ဆွေးနွေးကျေးဇူးပါကျွန်တော်တို့ကိုတီးလည်မှုကိုပြန်ပြီးဆက်သွယ်လို့ရပါပြီကိုတီးလည်မှုရဲ့သဘောထားလဲဆွေးနွေးမင်းများလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ဒီပြောရပြောဆိုချက်တွေကျွန်တော်လက်ခံမရပါဘူးဒါပေမဲ့ဆိုတော့ကျွန်တော်မှမပြရနော်ဒီစီးပွားရေးနေရာတတာနဲ့တိုးတက်သွားလို့ရပါတယ်ခါဘာဖြစ်လဲဆိုတော့ကျွန်တော်အနေနဲ့ကတော့ဈာန်လူခွင့်နဲ့ကိုယ်ကစက်တန်းခွင့်အပေးမဲ့ဆိုရင်တော့ကျွန်တော်မှမပြပြီးခင်ခင်လောက်စားလို့ရပါတယ်နော်အဖြေတိုးတက်သွားလို့ရတယ်ပြောပဲပြောပြောတာကိုပဲလက်ခံမယ်ပြောပြောတာပဲလိုက်လို့နေမယ်ဆိုကျွန်တော်မြန်မာပြည်ကနော်နောက်လာမယ့်အနှစ်ပေါင်းများစွာဆိုရင်နော်အခုကျွန်တော်ပြင်ပြနေမှာ
ဟုတ်ကဲ့ကိုသီးလည်းမှုလာရပြန်ချသွားပါတယ်ကျွန်တော်နောက်တူရှိနေပါတယ်ကိုသိန်းစိုးဖြစ်ပါတယ်ကိုသိန်းစိုးသဘောထားလဲဆွနေမင်းများလို့ရပါတယ်ခင်ဗျာကိုသိန်းစို
ုတ်ကဲ့ပါခင်ဗျာဟိုကျွန်တော်အမြင်ပြောရရင်တော့တရုတ်ကဝင်လာဝင်လာတယ်ဆိုလို့ချင်းလေသူတို့မှဟိုတာဝန်ခံမှုတာဝန်ယူမှုအပိုင်းနေရှိရပါတော့ဒါပေမဲ့ကျွန်တော်တို့ဟိုအမြင်ပြင်ကြည့်သူတွေအမြင်ကြည့်လို့ရှိလို့ချင်းတော့တရုတ်ကတာဝန်ခံမှုကိုသူတို့တိတ်ပြီးတော့ဟိုဥစားမပေးဘူးပေါ့နော်သူတို့ရဲ့ကိုကိုကျိုးစည်းဝါးအတွက်ပဲလုပ်တယ်ပေါ့နော်ပြီးတော့ဒီကျွန်တော်တို့ရဲ့နိုင်ငံကလည်းဥပဒေပိုင်းမှာတော်တော်လေးကိုဟိုအချင်းပြတ်ခြားခါမှုတွေကတော်တော်များတယ်ပေါ့နော်အခုချိန်ကြီးလည်းရှိနေတုန်းပဲပေါ့အဲ့ဒါဆိုတော့ကျွန်တော်မြင်ပြောရရင်တော့တရုတ်ဝင်လာလို့ရှိလို့ရှိရင်တော့တိတ်ပြီးတော့ဟိုမကောင်းလို့ပဲပြောကြည့်ပါလေဘာဖြစ်လို့သူတို့မှတာဝန်ခံမှုမရှိဘူးဟိုတခြားအဲ့ဒီဥစ္စာကိုတခြားနိုင်ငံတွေဝင်လာမယ်ဆိုလို့ရှိရင်တော့သူတို့မှတာဝန်ယူမှုရှိတယ်တာဝန်ခံမှုရှိတယ်သူကအဲ့ဒီပုံစံမျိုးရှိရပေါ့နော်အဲ့တော့ကျွန်တော်တို့ကတော့တရုတ်ကိုအားမပေးပါဘူး
โอเคကိုကိုတိတ်ဆိုဆွေးနွေးတာကျေးဇူးပါကျွန်တော်နောက်ထပ် email တွေ facebook တွေပေးပို့ထားစာတချို့လည်းရှိနေပါတယ်စုမတို့ချိုးစာတွေဖတ်ပြပေးပါဦးခင
်ဗျဟုတ်ကဲ့ပါရှင်ဒီဝေဝူးဆိုတဲ့အကောင့်ကတော့အရင်တော့က NGO တွေမရှိခင်တော့ကတရုတ်ကိုသူကကြိုက်တယ်လို့ channel ခွင့်ပေးပြီးပြီပဲတဲ့မြန်မာပြည်ဘာမှတိုးတက်မှုမရှိပါတဲ့သဘာဝတည်ရန်ဇာတာကုံနာရဲ့သဘာဝပတ်ဝန်းကျင်ပျက်စီးတာပဲရှိတယ်အခုကအရင်လိုမျိုးသူကြိုက်တယ်လို့မလုပ်နိုင်အောင် NGO တွေကဆန္ဒပြတောင်းဆိုလာတာကြောင့်မိမိအချိုးစီဝါထိခိုက်တဲ့အတွက်မကောင်းဘူးဆိုပြီးတော့ဝေဖန်တာပါတဲ့။နောက် GMP Cap ဆိုတဲ့အကောင့်ကတော့တရုတ်ပြောတာဆိုရင်ပြောင်းပြန်ပြန်ပြီးတွေးမှအပြေမှန်ရမယ်လေ။သူတို့ကတိတ်ပြီးယုံရတာမဟုတ်ဘူးလို့ပြောထားပါတယ်။မြင့်မြတ်ဆိုတဲ့အကောင့်ကတော့တရုတ်ကသူ့ရဲ့စီးပွားရေးတိုးချဲ့နိုင်မှုပဲအဓိကထားစဉ်းစားတာလို့မြင်ပါတယ်တဲ့။မြန်မာစီးပွားရေးကအဲ့ဒီတစ်ချက်ထဲနဲ့တတ်နိုင်တာမဟုတ်ပါဘူး။ဘတ်စုံအကြောင်းအမျိုးမျိုးကြောင့်ဥမော့မော့နိုင်တာလို့ပဲယူဆမိပါတယ်တဲ့။ကိုကိုဇော်ဆိုတဲ့အကောင့်ကတော့မြင်မိသလောက်လေးပြောရမယ်ဆိုရင်တော့အစိုးရရဲ့ပြည်သူအပေါ်မှာစီယုံဆွဲဆောင်ရှင်းပြနိုင်မှုစွမ်းရည်နိုင်ပါမှုကအဓိကကြပါတယ်တဲ့။အစအစအရာရာလိုအပ်ချက်တိတ်များနေတဲ့ဒီတိုင်းမြေမှာတိတ်ကြီးမများပဲလို့ရမှာဖြစ်ပေမဲ့လည်းပြည်သူလူထုလက်ခံလာအောင်စီယုံရမှာကအစိုးရရဲ့တာဝန်ပဲဖြစ်ပါတယ်တဲ့ရီမိုးဆိုတဲ့အကောင့်ကတော့တရုတ်ကသူ့အကျိုးစီးပွားနဲ့ပတ်သက်ပြီးမြေစုံစီမံကိန်းလုပ်မရတာကြောင့်အခုလိုရေးသားတယ်လို့ထင်မိပါတယ်တဲ့အစိုးရအနေနဲ့လည်းနိုင်ငံအတွက်အကျိုးဖြစ်မယ်ဆိုရင်ဘယ်လုပ်ငန်းမဆိုရဲရဲကြီးလုပ်တင်တယ်လို့ထင်ပါတယ်ဆိုပြီးပြောထားပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ဖတ်ပြီးတော့ကျေးဇူးပါမဆုံးမဆိုတော့ကျိုးမြန်မာနိုင်ငံဒီစီးပွားရေးလုပ်ငန်းတွေဥပမာမြေဆုံလုံကိစ္စမျိုးတွေမှာတရုတ်နိုင်ငံကအကျိုးစီးပွားရေးထဲဝင်ပါနေတော့လေအခုလိုမြန်မာနိုင်ငံနဲ့ပတ်သက်လို့ထောက်ပြတဲ့အခါမျိုးမှာရိုးသားရလားဆိုရင်မြန်မာတွေဘက်ကဟိုတန်ရရှိရလဲသဘာဝကျရလို့ပြောရမှာပါနောက်တစ်ခုကဒီနေရာမှာကျွန်တော်ဟိုစောင်းမားထဲမှာဖော်ပြထားတဲ့အချက်တစ်ချက်နဲ့ပတ်သက်ပြီးတော့လေဟိုကျွန်မဒေါ်လာကျော်စောဆွေးနွေးစေချင်ပါတယ်ဟိုသူထောက်ပြတဲ့အချက်တစ်ချက်ကတော့ဒီမြန်မာအစိုးရအနေနဲ့ဒီအများပြည်သူသဘောထားကိုဦးစားပေးလို့နာကြောင်းဒီမူဝါဒချမှတ်တဲ့နေရာမှာအားနည်းချက်တွေရှိရဆိုပြီးတော့လေပြောထားတဲ့ချက်ရှိပါတယ်ဆိုတော့ဒီသူကတော့ဒီတရုတ်နိုင်ငံဘက်ကအမြင်နဲ့ဆိုတော့ကောသူငင်းနဲ့ထောက်ပြပါတယ်ဒါတရုတ်နိုင်ငံပညာရှင်တွေရေးတဲ့စောင်းမားတွေလည်းဖြစ်တာဆိုတော့သူတို့ကဒီတရုတ်နိုင်ငံဘက်ကရှုထောင့်နေချင်းကတ်တာလည်းဖြစ်ပါတယ်ဆိုတော့ဒီတရုတ်နိုင်ငံအနေနဲ့ကတော့ဟုတ်ပါတယ်ဒီအများပြည်သူရဲ့ဟိုသဘောထားတွေကိုတချို့နေရာတွေမှာဟိုတိုက်ရိုက်ကြီးအကုန်ယူစရာလည်းမလိုဘူးဆိုတော့ဒီမြန်မာနိုင်ငံမှာကျတော့ဒီလိုမျိုးပဲနဲ့ဒီအများပြည်သူရဲ့ဟိုအထူးသဖြင့်ဒီ NLD အစိုးရတက်လာတဲ့အချိန်မှာဒီအများပြည်သူရဲ့သဘောထားတွေကိုပို့ပြီးထင်ရမယ်ဆိုတော့အပိုင်းတွေကလည်းရှိတယ်ဆိုတော့အစိုးရမူဝါဒအားနည်းချက်တွေကဒီလူသဘောထားကိုဦးစားပေးတာကြောင့်လို့ဟိုစောင်းမားကောက်ချက်ချလို့တကယ်ပဲကောက်ချက်ချနိုင်တဲ့အခြေအနေမျိုးတွေရှိနေလားဒေါက်တာလာကျော်စောခင်ဗျာ
ကျမကတော့ဒီလိုကြည့်တယ်ဗျာဟို NLD အစိုးရရဲ့ဒီတချို့ဟို policy တွေချမှတ်ရမှာအားနည်းချက်ရှိတယ်ဆိုတာအမှန်ပဲအဓိကလူမှုမဟုတ်ဗျာသူတို့ကစစ်တပ်မျက်နှာကြည့်နေရလို့အဲ့တော့အရင်ခေတ်ဆက်ဆက်ကဥမာမြေဆုံကိစ္စပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်ဒါတွေကအကုန်လုံးစစ်တပ်ကလုပ်ထားတဲ့ကိစ္စတွေနာဖာနာဝတနာဖာခေတ်ကလုပ်ထားတဲ့ကိစ္စတွေအဲ့တော့အဲ့ဓာတွေကိုထောက်ထားပြီးတော့သူကစဉ်းစားပြီးတော့လှုပ်ဆောင်ပေးနေရတာအဲ့ဒါကြောင့်မလို့ NLD ရဲ့ဟိုဒီ policy ဆိုင်ရာအားပြောချက်ဟာပြည်သူလူထုထက်သူကစစ်တပ်ကိုကြည်နေရလို့စစ်တပ်ကလုတ်သွားတဲ့ဟာတွေကသူ့ပြဿနာတွေကသူ့အတူမရှင်းနိုင်တာတွေဖြစ်တယ်အဲ့တော့ဒါကို NLD ကဝင်မကင်ရဲဖြစ်နေတာလေဖြစ်နိုင်တယ်ဒါကိုတရုတ်ကသိပါတယ်မသိတာမဟုတ်ပါဘူးဒါတချို့ပညာရှင်တွေကသူတို့ရေးကြတယ်လို့ရေးတာပါပဲသူတို့လူချင်းတဲ့အချက်ကနေဆွဲရေးတာကျမကတော့ဒါပြည်သူလူထုကို NLD ကထောက်ထားပြီးတော့ဝင်ပြုနေတာလို့မထင်ဘူးဥပမာအချင်းခင်ဗျာစဉ်းစားကြည့်မြေဆုံကိစ္စဆိုတော့မြေဆုံကိစ္စကိုတကယ်တကယ်တရုတ်အစိုးရကအဲ့ဒီဒေသကပြောင်းသွားတဲ့ဒီရွာတွေဘာတွေအတွက်ရောကြီးအပြည့်အဝပေးပြီးသားသို့တော့ပေးရတဲ့အခါမှာလူထုကိုပေးရတာမဟုတ်ဘူးအဲ့ဒေသဆိုင်ရာအစိုးရတွေကိုပေးရတာအဲ့ငွေတွေကပေရီရောက်ကုန်တယ်ဒါတွေရှိတယ်လေဒါတွေဘယ်လိုရှင်းမလဲ အဲ့ဒီကိစ္စတွေအားလုံးက NLD ကဒီသွားလေသူဒီနာဖခစ်စစ်အစိုးရခစ်ဆက်ဆက်မျက်နှာကိုထောက်ထားနေရလို့သူလိုရတဲ့ policy တွေကိုသူပြက်ပြက်သားသားမလုပ်နိုင်တာဖြစ်တယ်
ဟုတ်ကဲ့ဆရာမကျေးဇူးပါဆိုတော့ကိုအောင်သူရင်းသဘောထားကမြဒီဆောင်းမမထောက်တယ်လို့ပြောလို့မြန်မာအစိုးရမူဝါဒချမှတ်တဲ့နေရာမှာအားနည်းချက်တွေကလူလူသဘောထားကိုကြည့်နေရတဲ့ကိစ္စတွေပါတယ်ဆိုပြီးပြောပါတယ်ဒီကောက်ချက်ကဟိုကိုသဘောတူပါရဲ့လားကိုအောင်သူရင
်းအဲကျွန်တော်သဘောမတူဘူးခင်ဗျဆိုတော့ဘာဖြစ်လို့လဲဆိုတော့ NLD ကရွေးကောက်ပွဲမင်းနဲ့တက်လာတဲ့အချိန်မှာသူတို့ရွေးကောက်ပွဲမတိုင်ခင်မှာပဲဒီပြည်ညာစာကမ်းတွေပဲလောက်ခလာရှိပါတယ်ဆိုတော့တခါလေကျတော့အခုပြောနေတဲ့ကိစ္စတွေကဒီကနေ့ရွေးကောက်ပွဲကလာတာပြောတာရင်းနဲ့အချို့လွှဲနေတဲ့ဟာမျိုးတွေဖြစ်တာပေါ့နော်။ဆိုတော့နောက်တစ်ခုကကျတော့ကရင်ပြည်နယ်မှာကျွန်တော်တောက်မီတွေနဲ့ပြည်ထက်တာထုတ်တဲ့စိတ်ကိုလုံမယ်လို့လည်းဆိုပါတယ်။အဲတော့အဲ့လိုခါကျတော့လည်းစိတ်ပြီးတော့ပြည်သူလူထုအတောင်စိတ်နားထောင်လာတာတော့မဟုတ်ဘူးပေါ့နော်။သူလုံချင်တဲ့သူပဲဟိုရောင်းပေးတဲ့သဘောရှိပါတယ်။ဒါပေမဲ့အခုချိန်ကြီးတော့မဖြစ်သေးပါဘူး။ဆိုတော့အဲ့တော့ကျွန်တော်ခုနကဆောင်းမမှာပေါ်ပြထားသလိုပေါ့ပြည်သူလူထုအတောင်စိတ်အလိုလိုက်လုံးတယ်လို့တော့ကျွန်တော်မထင်ပါဘူးခင်ဗျာ။
ဟုတ်ကဲ့ကောင်းတယ်ကြီးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ email တွေပေးဖို့ဆွေးနွေးထားတဲ့ချို့လဲရှိနေပါသေးတယ်စာတချို့တော့မဆုမမဖတ်ပြပေးပါအောင်ခင်ဗ
ျဟုတ်ကဲ့ပါရှင်ဒီဒေါက်တာကျော်ချိန်ဆိုတဲ့အကောင့်ကတော့မြမပြီးမှအများကြိုက်ဝါဒကိုဦးစားပေးမလားဒါမှမဟုတ်စီးပွားရေးတွတ်တက်အောင်လုပ်တင်သလားဆိုတာစဉ်းစားသင့်ပါတယ်တဲ့တားရှင်ရွှေဦးထဏာမြင်ကျင်ပါတယ်ဗျာတယံဇာတာတွေလည်းကုန်တလောက်ရှိနေပါပြီပဝင်းကျင်ပြက်စီးလို့ရာသီဥတုကလည်းဖောက်ပြဲတဘာဝဘေးတွေကလည်းကြောက်ခမန်းလီလီဆိုတော့ဆင်ကျင်တက်ပါပြီနူရဝဲဆွဲလဲရတခိုးထောင်းဆိုသလိုနလန်အောင်မထူနိုင်တော့ပါတဲ့အိနီချင်းပိတ်ဆွေတချို့ကငတေမာရင်ပြီးရောဆိုတဲ့အချိုးမျိုးချိုးနေတာတဲ့အလုံးအသိပါဗမာလူမျိုးဆိုတာရောင်ရဲတက်ပါတယ်ကိုရေမြေတောတောင်ကိုခင်တွေ့တက်ပါတယ်ဒါကရိုးရာဒလိဖြစ်နေပါပြီစီးပွားရေးတွတ်တက်ဖို့ဆက်မှုလုပ်ငန်းတွေလုပ်ကြရင်းနဲ့မိမိတို့ရဲ့လေကိုယ်တော်စိတ်ချလက်ချမရှူရဲတဲ့အိနီနာချင်းတိုင်းမိတွေလည်းရှိနေပါပြီမြမပြီဟာစိုက်ပျိုးရေးစီးပွားရေးတယံဇာတထုတ်လုပ်သုံးဆွဲရေးစသည်တို့ကိုစနစ်တကျထင်သာမြင်သာလုပ်တယ်ဆိုရင်ရှင်လဲလျှောက်တာပြားလဲဆွဲတာဖြစ်မယ်လို့ယုံကြည်ပါတယ်လုပ်လဲလုပ်ကြပါလို့အကြံပြုပါရစေဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်ကျွန်တော်တို့ဟိုအီးမေးလ်ပေးပို့ထားရှိပါသေးတယ်စာတစ်စာကတော့ရရနာမောင်ဆိုတဲ့အကောင့်နဲ့ Facebook ကနေပေးပို့ထားတာပါနားလောက်ဖတ်ပြပေးပါဦးခင်ဗျာ
တရုတ်အစိုးရအဘော်ကတော့သူလိုရာကိုဆွဲဝေဖန်ခဲ့တယ်လို့ပဲသဘောထားပါတယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံရေးစနစ်မှမတူပဲဒီလိုလာထောက်ပြတာတော့လက်မခံနိုင်ပါဘူး။တရုတ်အစိုးရဟာလက်ရှိအုပ်ချုပ်နေတဲ့ရှီကျင်းပင်အစိုးရဟာအများပြည်သူရွေးကောက်တင်မြှောက်ထားတဲ့အစိုးရမဟုတ်သလိုဒီမိုကရေစီနီးကျအုပ်ချုပ်တဲ့အစိုးရမဟုတ်ဘူးဆိုတာကိုလည်းမေ့နေပုံရပါတယ်။စနစ်ချင်းမတူနိုင်ငံချင်းမတူလူမျိုးချင်းမတူတဲ့မြန်မာနိုင်ငံဟာအများပြည်သူကိုတာဝန်ခံရတဲ့ပြည်သူသဘောနဲ့ရွေးကောက်တင်မြှောက်ပေးလိုက်တဲ့ပြည်သူအစိုးရတရားပေါ်ပေါက်လာဖို့အသက်ပေါင်းများစွာပေးဆက်ခဲ့ပြီးမှပြည်သူအစိုးရဆိုတာဖြစ်လာရတာပါဒီအပေါ်မှာ NGO တွေပြည်သူသဘောထားတွေကိုအလေးထားလို့နဲ့ပြောရရင်တော့တရုတ်အစိုးရအနေနဲ့သူဖြစ်ချင်တာမဖြစ်ရမလုပ်ရလို့ပြောတာပဲဆိုတာသိတာလွန်ပါတယ်ပါပဲဖြစ်ဖြစ် NGO ကလည်းသူ့အလုပ်သူ့လုပ်ပေါ့အစိုးရနဲ့လွှတ်တော်ကလည်းကြိုးစားပြီးတော့သူ့အလုပ်သူ့လုပ်ချမှတ်ရတဲ့မူဝါဒတွေကိုအများပြည်သူတွေအောင်ထုတ်ပြန်ပြည်သူကလည်းလိုအပ်တဲ့ထောက်ပြဝေဖန်မှုတွေနဲ့အစိုးရကိုကောင်းသောအကြံကောင်းသောဝေဖန်မှုတွေနဲ့တစ်ဖက်နဲ့တစ်ဖက်ဟန်ချက်ညီညီနဲ့သူ့အလုပ်ကိုယ့်အလုပ်ကြရတာပေါ်မှာမငြင်းမညူပဲလက်တွဲပြီးတော့ချီတက်ကြမယ်ဆိုတာဘာမဆိုလဲအောင်မြင်နိုင်လိမ့်မယ်လို့ပြောပြရစီဗျာ
။ဟုတ်ကဲ့ကျေးဇူးပါ။နောက်စာတစ်စာကတော့အမေရိကန်ပြည်အောင်စုကမောင်တက်တနာရဲ့စာပါ။ကိုရနိုင်ဖတ်ပြပေးပါဦးခင်ဗျာ
။နေပေါင်း90ကျော်ပြည်သူကိုကိုစားမပြုတဲ့အာဏာသိမ်းစစ်ဆိုးရအဆက်ဆက်ရဲ့လူတို့ကောင်းစားရေးနဲ့အာဏာရှင်စနစ်တည်မြဲရေးစီးပွားရေးစီမံကိန်းတွေကြောင့်စီးပွားရေးတွေဖွံ့ဖြိုးတိုးတက်မလာတဲ့အပြင်ပြည်သူတွေမှာအိုးအိမ်လျာဥယျာဉ်ခြံမြေတွေဆုံးရှုံးခဲ့ဝင်သွားမကလူနေမှုစင်တာတွေပါထိုးကျသွားခဲ့ပါတယ်။အထင်ရှားဆုံးကတော့လေဘရောင်းတောင်ကျင်းဒီစီမံကိန်းမြစ်ဆုံရေအားလျက်ဆက်စီမံကိန်းဖားကန်ကြောင်းမြတ်တူဖော်ရေးလုပ်ငန်းနဲ့ရခိုင်တန်းငွေပိုင်လိုင်းစီမံကိန်းတွေကြောင့်ပြည်သူတွေရဲ့လူနေမှုဘဝဘလောက်ထိဆိုးဝါးကုန်သလဲဆိုတာတွေ့နိုင်ပါတယ်။ဘသူတွေအကျိုးမြတ်ပိုရကုန်ကြသလဲဆိုတာလည်းအထင်ရှားတွေ့နိုင်ပါတယ်။လက်ရှိအစိုးရကပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြစ်တာကြောင့်ပြည်သူကိုအပြည့်အဝကိုစားပြုနေပါတယ်ပြည်သူတွေကိုတိုင်းရအကျိုးမပြုနိုင်တဲ့ဘလို့စီမံကိန်းကိုမဆိုစီးပွားရေးသမားတွေအကြိုက်ရေးဆွဲအကောင့်ထဲပေါ်မှာမဟုတ်ဘူးလို့ယူဆမိပါတယ်စစ်မှန်တဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဒီမိုကရေစီလွတ်လပ်ခွင့်တွေမဝင်တဲ့ဒိမ့်သေးလိုအပ်ချက်တွေစီးပွားရေးနဲ့သက်ဆိုင်တဲ့ကောင်းမွန်မြတ်တဲ့ဥပဒေတွေနည်းဥပဒေတွေအခြေခံအဆောက်အုံတွေနိုင်ငံရေးတည်ငြိမ်မှုတွေတရားဥပဒေစိုးမိုးရေးတွေအားလုံးဟာတစ်ခုနဲ့တစ်ခုချိတ်ဆက်နေတယ်လို့ယူဆမိပါတယ်ဒါဒီအားလုံးကိုတပြိုင်တည်းလှုပ်ဖို့ကြီးမားတဲ့အခက်အခဲကတော့2008အခြေခံဥပဒေပြင်ဆင်ရေးနဲ့အစိုးရတစ်ခုတည်းဖွဲ့နိုင်ရေးလိုပဲဖြစ်တယ်လို့သုံးသပ်မိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါမောင်သဒနာပေးစားပါအခုနောက်စာကျန်နေသေးတဲ့ဆောင်ဆုမွန်မဖတ်ကြပါဦးနဲ့
ဟုတ်ကဲ့ပါရှင်ဒီဖြိုးဝင်းထက်အောင်ဆိုတဲ့အကောင့်မှာနိုင်ငံတကာနိုင်ငံမှာစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုကလိုအပ်တာမှန်ပေမဲ့ကျွန်တော်တို့နိုင်ငံရဲ့လက်ရှိအခြေအနေမှာတော့စစ်မှန်တဲ့ဒီမိုကရေစီလွတ်လပ်ခွင့်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေရရှိဖို့ရန်ကအရင်ဆုံးလိုအပ်ပါတယ်လို့ယူဆမိပါတယ်။ဘာလို့လဲဆိုတော့နိုင်ငံစီးပွားရေးတိုးတက်ဖို့ဆိုရင်နိုင်ငံကငြိမ်းချမ်းနေဖို့အဓိကလိုအပ်ပါတယ်။နိုင်ငံငြိမ်းချမ်းမှနိုင်ငံရဲ့ပညာရေးကျန်းမာရေးစီးပွားရေးလူမှုရေးဖွံ့ဖြိုးတိုးတက်မှာပါ။မြန်မာနိုင်ငံမှာကစစ်မှန်တဲ့ဒီမိုကရေစီမရသေးပါဘူး။စစ်မှန်တဲ့ဒီမိုကရေစီနဲ့ဒီမိုကရေစီလွတ်လပ်ခွင့်တွေရရှိမှသာနိုင်ငံတကာကလည်းစီးပွားရေးတွေလာရောက်ရင်းနှီးမြှုပ်နှံမှာဖြစ်ပြီးတော့အလုတ်ကိုင်းခွင့်လန်းတွေလည်းပေါများလာပြီးစီးပွားရေးဟာတိုးတက်ပြောင်းလဲလာနိုင်မယ်လို့ယူဆမိပါကြောင်းကြေထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီလွတ်လပ်ခွင့်တွေပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဒီဖွံ့ဖြိုးတိုးတက်မှုတွေကြားမှာစစောဒီတော်တော်ရှင်တယောက်စာထဲမှာပါတယ်လို့ရှင်လဲလျှောက်တာပြားလဲဆွဲတာခြင်မျိုးဖြစ်အောင်ဟိုလုံနိုင်တဲ့နည်းလမ်းတွေလုံနိုင်မဲ့ပုံစံนี่အစိုးရဘက်မှာဘာများရှိမလဲဆိုတော့ဟိုစီစဉ်အစိုးမတက်ခင်မှာကိုအောင်သူကြီးအချင်းချင်းတုံးတက်ပြပါအောင်ခင်ဗျာ
ဟိုကျွန်တော်တို့ဒီမှာ EIGI ခေါ်တာပေါ့ဒီတဘာဝပတ်ဝန်းကျင်ကနေပြီးတော့တရားစာတွေထုတ်တဲ့လုပ်ငန်းတွေပြင်းပြမြင်တာမှုပေါ့နော်ဆိုတော့ဒါနဲ့ပတ်သက်လို့အစိုးရကလည်းဂရီကိုလောက်ထားတယ်အခုချိန်ကြီးလည်းဟိုအကောင့်ထဲပုံနေရာရှိပါတယ်ဆိုတော့ဒါမျိုးလုပ်ငန်းတွေကိုကျွန်တော်တို့ပူအားပေးတဲ့နဲ့ကျွန်တော်အနေနဲ့တော့ပို့ပြီးတော့အစိုးရဘက်ကပြင်းပြမြင်တာမှုတွေဒါတွေပို့လုပ်လာရင်တော့ပိုကောင်းပါလေ။နောက်ခုနကတော့ဆွေးနွေးရမလို့ပဲပြည်သူလူထုကိုဒီထက်ပို့ပြီးပုံမှန်လေးလေးပေါ့နော်။တိုင်းပြည်အသိပေးတာမျိုးပို့ဖြစ်ဖို့လိုတယ်လို့ထင်ပါလားခင်ဗျ
။ဟုတ်ကဲ့ပါခင်ဗျ။ပါဝင်ဆွေးနွေးပေးတဲ့မြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလိုက်ဖွဲ့ဦးအောင်သူငယ်တရုတ်နိုင်ငံခြေဆက်မြန်မာရေးအခက်ခဲဒေါက်တာလက်ကျော်သောနောက်ကိုယ်တိုင်ဆွေးနွေးရသူတွေစာရီးသားပေးထုတ်ရသူတွေနဲ့ဒေါက်တာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
ကိုအောင်လင်းဦးဆွေးနွေးတင်ဆက်တဲ့စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ခဲ့ရတာပါခင်ဗျာ။ VOA ကနေထုတ်လွှင့်ပေးနေတဲ့အခုလိုတိုက်ရိုက်လေးလိုင်းအစီအစဉ်တွေအပါအဝင်အခြားသတင်းပတ်ဆင်ကဏ္ဍတွေနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေတပတ်စာရေဒီယိုအစီအစဉ်တွေနဲ့အတူ TV ရုပ်မြင်သံကြားသတင်းလွှာအစီအစဉ်တွေကိုလည်း VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလာရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းအကြီးညွတ်ကိုကိုကျော်ကျော်သိန်းပြောပြပေးပါအောင်ဗျာ
။မြန်မာနိုင်ငံမှာလေးချာခီးစင်နဲ့ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးအဘူဟက်ဆန်မာမူအာလီဟာစနေနေ့ကရခိုင်ပြည်နယ်မြောက်ပိုင်းကိုသွားပြီးမြန်မာဆွေရောကတိစောက်နေတဲ့ဒုက္ခသည်ပြည်နယ်လက်ခံရေးစခန်းနဲ့ကြားစခန်းတွေကိုသွားကြည့်ပါရတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးနဲ့ဖွဲ့ရမောင်တော်နေဆက်တောင်ပြူလဝဲလက်ခံရေးစခန်းနှစ်နိုင်ငံနေဆက်ခြံစည်းရိုးနှစ်ခုအကြားမြန်မာပိုင်နယ်ပေါ်မှာအဆောက်အုံတွေဆောက်လုပ်နေထိုင်နေတဲ့အချိန်ဒီမခူရလက်ခံရေးစခန်းလှာဖူးကောင်ကြားစခန်းချွေစားကြည့်ရအောင်စုအောင်ပလကြည့်ရောပန်တော်ပြင်ဂိုင်းကြီးမူကြည့်ရော်ကိုတွားရောက်ကြည့်ရှုရဲလို့ပြန်ကြားရုံညီထနာရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။ဒီမနက်ငယ်မှာအလွတ်ချက်ပညာရေးစနစ်ကိုပြောင်းလဲပြီးကိုပိုင်အတွေးခေါ်နဲ့လိလာတင်ရဲ့စနစ်မျိုးကိုပြုစုပြောင်းထောင်ရမယ်လို့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောပါတယ်။စနစ်နေ့ကမန္တလေးမှာကျင်းပတဲ့လူငယ်ဘက်ဆောင်ဖွံ့ဖြိုးရေးပွဲတော်အတွင်းလူငယ်များနဲ့စာပေစကားဝိုင်းလုပ်တာမှာဒေါက်ဆန်းစုကြည်ကအဲလိုပြောသွားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလူမျိုးရေးခွဲခြားမှုကိုပြစ်တင်ရှုတ်ချပြီးတော့အားလုံးညညွတ်ကြဖို့တတွန်းလိုက်ပါတယ်။လူပြူလူမျိုးရေးအစွန်းရောက်ဝါဒီတွေဒီကနေ့ဝါရှင်တန်ဒီစီနဲ့ဗာဂျီးနီးယားပြည်နယ်တို့မှာစုဝေးဆန္ဒပြကြဖို့ရှိနေချိန်မှာပဲသမ္မတထရမ့်ကအဲ့လိုတိုက်တွန်းလိုက်တာပါ။2019ခုနှစ်ဩဂုတ်လ10ရက်နေ့ကဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗီမြို့မှာလူပြူလူမျိုးရေးဝါဒီဆန္ဒပြသူတွေနဲ့တံပြန်ဆန္ဒပြသူတွေအကြားရုံးရင်းစံကတ်ဖြစ်ပြီးတိကျတဲ့အရသူအများကြီးရှိတယ်လို့ကာဒစီကလူအုပ်ထဲဝင်တိုက်တာကြောင့်အသက်32နှစ်ကျော်အမျိုးသမီးတူတည်ဆုံခဲ့ပါတယ်။တောက်ချာနေတုန်းကဝါရှင်တန်ပြည်နယ်မှာခီးတဲ့တင်လေယာဉ်စင်းကိုခိုးယူမောင်းနှင်သူဟာရစ်ချက်ရက်ဆော့ဖြစ်တယ်လို့တာဝန်ရှိသူတွေကိုကိုးကားပြီး AB သတင်းဌာနနဲ့ The Seattle Times သတင်းစာတို့ကရှင်းပါတယ်။အသက်29နှစ်အရွယ်ရစ်ချက်ရက်ဆော့ဟာ Horizon Air လေကြောင်းလိုင်းမှာလောက်ကန်သူဝန်ထမ်းသူဖြစ်ပြီးခီးတဲ့အိတ်တွေတထုပ်ရွှေ့ပြောင်းတာနဲ့လေယာဉ်တွေတနေရာကတနေရာရွှေ့ပြောင်းပေးရတဲ့လုပ်ငန်းတွေကိုပါဝင်ဆောင်ရွက်ရသူပါ2001ခုနှစ်စာပေဆိုင်ရာနိုဘယ်ဆုရှင်စာရေးဆရာကြီး VS Naipaul ဟာအသက်85နှစ်အရွယ်မှာကွယ်လွန်သွားပါပြီထရီနီတဲ့နိုင်ငံပွားနိုဘယ်ဆုရှင်စာရေးဆရာကြီး Naipaul ဟာလန်ဒန်မြို့ကနေမှာကွယ်စနေနေ့ကကွယ်လွန်သွားတာလို့ဇနီးဖြစ်သူနာဒီရာ Naipaul ကပြောပါတယ်စာရေးဆရာကြီး Naipaul ဟာအိန္ဒိယနယ်မြေသားစုဝင်ဖြစ်ပြီးငယ်စဉ်ကအတော်လေးဆင်းရဲပြီးတော့အသက်18နှစ်မှာပညာတော်တင်ဆုနဲ့ Oxford University College မှာပညာသင်ယူခဲ့သူဖြစ်ပါတယ်
ကျေးဇူးပါခင်ဗျာနိုင်ငံတကာသတင်းကြီးညွှန်းကိုကိုကျော်ကျော်သိမ်းပြပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမအင်ဂျင်နိုင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ကိတ်ဆုံးဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA စီစဉ်နေကိုလိုင်းလိုမီတာ24 40 51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်နေတာပါ VOA ကိုအားပေးနာစင်တဲ့အတွက်ကျေးဇူးပါဆိုတော့ဆင်မြန်းလေးတို့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.